Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလ23ရက်အင်္ဂါနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆူမြတ်မောပါတရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးမှုအတွင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်အင်မတန်စိုးရိမ်ကြောင်းပြောကြားခဲ့ကြပါတယ်။ကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အင်အားသုံးနေတာရပ်ဖို့တောင်းဆိုသလိုမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်စိုးရိမ်တယ်လို့ပြောကြားခဲ့ပါတယ်
။ The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets. To date, at least 40 journalists have been arrested.
ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒီဒုတိယပြောခွင့်ရဖြစ်ပါတယ် EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေယိုယွင်းနေတာစိုးရိမ်စရာဖြစ်တယ်လို့ပြောကြားခဲ့ပါတယ်အဲ့ဒီလိုပြောနေကြချိန်မှာပဲမန္တလေးလူနေရပ်ကွက်တစ်ခုအပေါ်ပြစ်ခတ်မှုကြောင့်အသက်9နှစ်အရွယ်မိန်းကလေးတယောက်သေဆုံးသွားပါတယ်ဒီအကြောင်းတွေအပြည့်အစုံကိုတော့မကြားခင်မှာကြားရမှာပါအခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညင်ဦးနဲ့မန္တန်းလောင်တို့ကြီးညာပေးကြပါမယ်ရှင
်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကိုဆန္ဒပြကြတဲ့ပြည်သူတွေအပေါ်အကြမ်းဖက်နေနေနေပေမဲ့ဆန္ဒပြပွဲတွေကတော့နေညာမပြပေါ်ပေါက်နေပါလေ။ရန်ကုန်မြို့မြောက်ဥကလာ၊မယံကုန်၊စမ်းချောင်း၊တာမွေ၊တာကိတာနဲ့ကမာရွတ်လဲရန်တို့မှာဒီကနေ့မုံမလင်းခင်စုဝေးဆန္ဒပြခဲ့ကြတာပါ။ဒါ့အပြင်အာယုံဦးတပိတ်၊ရွေးရှားတပိတ်၊လမ်းလျှောက်တပိတ်စတဲ့ပုံစံမျိုးမျိုးနဲ့လည်းစစ်အာဏာသိမ်းမှုစံကျင်ရေးပြည်သူတွေဆန္ဒထုတ်ပေါ်နေကြတာပါ။တိုင်းနယ်ပြည်နယ်တွေမှာတော့စစ်တပ်ကအင်အားသုံးဖြည့်ခွင်းနေတဲ့ကြားကအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်။မန္တလေးမှာမနေ့ကတနတ် TV တေဆုံသွားတဲ့လူငယ်နှစ်ဦးကတော့အသက်14နှစ်နဲ့15နှစ်အရွယ်တွေဖြစ်ပြီးစစ်တပ်ရဲ့လက်ချက်ကြောင့်တေဆုံသူတွေထဲမှာအသက်အငယ်ဆုံးဖြစ်တယ်လို့ Reuters သတင်းမှာရေးပါတယ်။အခုလိုအကြမ်းဖက်အနေနဲ့မျိုးတွေရှိနေပေမဲ့လည်းဒီကနေ့မနေ့ပိုင်းမှာပဲတန်ငါတပိတ်၊မြတောင်တပိတ်အပါဝင်တပိတ်စစ်ကြောင်းတွေလက်မောထွက်ဆန္ဒပြခဲ့ကြတာပါ။စကိုင်းတောင်ကြီးကျွန်းလမိထီလာရေဦးရေစကြိုးနဲ့ဘကိုးရိုးတွေမှာလဲအာယုံဦးတပိတ်အပြင်ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဘိတ်နဲ့ပသိမ်မှာလဲလူမဲ့တပိတ်တွေကျင်းပခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ချက်အရစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူ260ကျော်ရှိတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူအုပ်ချုပ်နေတာကိုဆန့်ကျင်တဲ့အရက်သားတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်ဆိုရင်လည်းအကြောင်းအကြမ်းဖက်ဖြိုခွင်းမှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်ဒဏ်ရာရတဲ့အခြေအတွေလည်းပိုများလာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကပြောပါတယ်။
At least 224 civilians have been killed at the hands of security forces according to the UN Human Rights Office.
ဖမ်းဆီးချိန်တေဆုံးရသူတွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရသူအရသာအနည်းဆုံး224ယောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကထုတ်ပြန်ထားပါတယ်။အမှန်တကယ်အရသာတေဆုံးမှုက150နဲ့အထက်ရှိနိုင်တယ်လို့ယုံကြည်ရပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူဖာရာဟတ်ကပြောဆိုသွားတာပါ။မြန်မာစစ်တပ်ကဖမ်းထားတဲ့သတင်းထောက်အနည်းဆုံး40ရှိတဲ့အကြောင်းနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုနှိပ်ကွပြီးလွတ်လွတ်လပ်လပ်ထုတ်ပေါ်ခွင့်မရအောင်လုပ်လာတဲ့အပေါ်ဆိုရင်လည်းအကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့လုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိ၂ယောက်နဲ့တပ်မတစ်ခုကိုတန်ခါအရေးယူလိုက်ပါတယ်။ဒါအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ရင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့တို့တရုတ်နိုင်ငံမှာမနေ့ကတွေ့ဆုံတဲ့အချိန်မှာလဲမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံတွင်လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့နောက်နိုင်ငံစလုံးကအထူးဆိုရင်တဲ့အကြောင်းတွေ့ဆုံပွဲအပြီးထုတ်ပြန်တဲ့ပူရယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ NLD အစိုးရကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမြန်မာနိုင်ငံလူမှုဝန်ထမ်းကဲဆယ်ရင်နဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်မူလနေရာကိုပြန်လည်တာဝန်ပေးအပ်လိုက်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာပါတယ်။မတ်လ23ရက်နေ့စွဲနဲ့ CRPH ရဲ့ထုတ်ပြန်ချက်မှာတော့ဒေါက်တာဝင်းမြတ်အေးအနေနဲ့လူကယ်ပြန်ဝန်ကြီးဌာနရဲ့မူလတာဝန်တွေထမ်းဆောင်နိုင်တဲ့အခြေအနေရှိတာကြောင့်မူလတာဝန်တွေဆက်ပြီးထမ်းဆောင်နေပါတယ်လို့ဖော်ပြထားပါတယ်။တမရအဝင်းမြင့်နဲ့အတိုင်မြင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အယက်တာအစိုးရထိတ်တန့်အရာရှိအတော်များများကိုစစ်တပ်ကဖယ်ရှားပြီးတော့အုပ်ချုပ်နေတာကြောင့် CRPH ဘက်ကလည်းတပ်ဆိုင်ရာဝန်ကြီးတွေကိုစားယာယီပြည်ထောင်စုဝန်ကြီးတွေခန့်အပ်တာဝန်ပေးအပ်နေတယ်လို့ဆိုပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်က CRPH ကိုမတရားအသိအဖြစ်ကြီးညာထားသလို CRPH ဘက်ကလည်းမြန်မာစစ်ကောင်စီအဖွဲ့ကိုအချမ်းဖက်အဖွဲ့အစီအဖြစ်သတ်မှတ်ကြီးညာထားတာပါ CRPH နဲ့ဆက်ဆက်ပတ်သက်နေသူတွေကိုမတရားအသိပုံမှန်နဲ့အရေးယူမယ်လို့လည်းမြန်မာစစ်ကောင်စီကတတိပေးတာရရှိပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုစစ်အုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြသပါတယ် ဒေါခင်ဂျီဖောင်ဒေးရှင်းဟာဒေါအောင်ဆန်းစုကြည်ကိုမျက်နှာလိုချင်သူတွေအတွက်နေရာကောင်းတစ်ခုဖြစ်တယ်လို့ဦးဖြိုးမင်းသိန်းကဒီဗီဒီယိုထဲမှာပြောဆိုထားပါတယ်။သူ့အနေနဲ့ဒေါခင်ဂျီဖောင်ဒေးရှင်းအတွက်အိမ်ချမ်းမြေ900မုတ်ကိစ္စဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုသူကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့ပြောဆိုထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုရေးကိုရာပဲ3-3ပါတီအောင်နိုင်ရေးအတွက်ပဲ3-3ဒေါခင်ကြီးဖောင်ဒေးရှင်းအတွက်ပဲ3-3လိုအပ်တယ်လို့3ပါဆိုပြီးတော့ရွှေနဲ့ဒေါ်လာငွေတွေကိုသူကိုယ်တိုင်ပေးခဲ့တယ်လို့လည်းဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာမနေ့တနင်္လာနေ့နောက်ပိုင်းကအကြီးအကျယ်မိလောင်ကြောင်းခဲ့တာကြောင့်လူ15ဦးထပ်မံတေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂကလင်းငယ်များရမုံဝင်အဖွဲ့ UNICEF ကပြောပါရယ်ဒီဖြစ်ရကြောင့်ဒုက္ခသည်စခန်းမှာလူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်လာတယ်လို့လဲ UNICEF ပြောခွင့်ရသူ James Adler ကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုသွားပါရယ် Cox's Bazar ကဘာလူခါလီဒုက္ခသည်စခန်းကနေလူထောင်ချီနေရပြောင်းရွှေ့ထားရပြီးတော့အပြည့်အစည်တွေကြမှာတိတ်ဆုံးသူတွေရှိမရှိတာဝန်ရှိသူတွေဒီကနေ့ဆက်ပြီးရှာဖွေနေပါရယ်မိလောင်မှုကြောင့်ထောင်နဲ့ချီတဲ့လူနေတဲ့တွေမိထဲပါသွားခဲ့တာပါကလေးတုံးအပါဝင်တည်ဆုံးသူအလုံးရဲ့အလောင်းတွေရုပ်လုံးမပေါ်လာအောင်မီးလောင်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအတည်ပြုပါတယ်။မီးလောင်ရတဲ့အကြောင်းရင်းမသိရသေးသလိုစုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့လည်းအစင်မြေရဲ့အရာရှိဇက်ကီးယားဟူစင်ခန်ကပြောပါတယ်။အပီပီဆိုင်ရာလာချန်နေအဖွဲ့ဘင်္ဂလားဒေ့ရှ်ရုံးရဲ့အဆိုအရဒုက္ခသည်တွေရဲ့တဲပေါင်း19,000ကျော်မီးတဲ့ပါသွားပြီးတော့ထောင်နဲ့ချီတဲ့လူတွေကိုနေရပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်။ဘလုခါလီဒုက္ခသည်စခန်းမှာခလုံးနေသူ13,400လောက်ရှိတယ်လို့လည်းလာချန်နေအဖွဲ့ကပြောပါတယ်။မြန်မြန်တွေ့သူတချို့ရဲ့အဆိုအရစခန်းကိုကားထားတဲ့တန်ဆူကြိုးတွေကြောင့်လူတွေပိတ်မိနေခဲ့ပြီးတချို့လည်းထိခဲ့ဒဏ်ရာရခဲ့တဲ့အတွေ့အဲ့ဒီတန်ဆူကြိုးတွေဖယ်ရှားပစ်ဖို့လဲလူမှုရေးအဖွဲ့တွေကဘင်္ဂလားဒေ့ရှ်အဆိုအရကိုတိုက်တွန်းလာပါတယ်။အပြည်ပြည်ဆိုင်ရာဒုက္ခသည်များအဖွဲ့ Refugee International ရဲ့ထုတ်ပြန်ချက်မှာတော့မီးလောင်မှုကြောင့်လူ9,000လောက်နေရာပြောင်းရွှေ့ထားရတယ်လို့ခန့်မှန်းထားပါတယ်။ကလင်းငယ်အတော်များများပျောက်ဆုံးနေဆဲဖြစ်ပြီးဘလောက်ထိခိုက်ပျက်စီးသွားသလဲဆိုတာအတိအကျမသိရသေးဘူးလို့လည်းဖော်ပြထားပါတယ်။စခန်းမှာခလုံးနေတဲ့ဒုက္ခသည်အများစုက2019ခုနှစ်မှာမြန်မာလုံခြုံရေးတပ်ရဲ့နေနေမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာသူတွေဖြစ်ပါတယ်။ရွှေချားဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်။
ကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိမိုင်းထိုမီတာ19ကီလိုဟတ်ဇ်15653ညမိုင်းထိုမီတာ25ကီလိုဟတ်ဇ်11803ညမိုင်းထိုမီတာ32ကီလိုဟတ်ဇ်9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်ပြည်သူ့အနေနဲ့သူ့ရဲ့လက်တွဲဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်တဲ့နေရာမှာနီတူမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့အရင်ဆုံးဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံချင်းဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာပြောပါရယ်အင်္ဂါနေ့နှောင်းပိုင်းမှာစတင်တဲ့နီတူဝန်ကြီးအဆင့်ဆွေးနွေးပွဲမလုပ်ခင်လေနီတူအတွင်းမှူးချုပ်ယန်စတိုလ်ဒန်ဘတ်နဲ့အတူဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်ဆိုရရဲ့မဟာမိတ်တွေပေါ်ခိုင်မာတဲ့ရည်တည်ချက်ကိုနိုင်ငံချင်းဝန်ကြီးဘလင်ကန်ကပြောဆိုသွားတာဖြစ်ပါရယ်အမေရိကန်ဆိုရရဲ့အခုလိုမျိုးချင်းကပ်မှုအသစ်ကိုကြိုးဆိုတယ်လို့နီတူအတွင်းမှူးချုပ်ကပြန်လည်တုံ့ပြန်လိုပဲအတ္တလန္တိတ်တစ်ဖက်ချက်နိုင်ငံများအကြားဆက်ဆံရေးအတွက်အခမ်းအနားသစ်စတင်ဖို့အတွက်ခွင့်လန်းဖြစ်တယ်လို့လည်းဆိုရတယ်။ဘရာဇီးလ်မြို့မှာနှစ်ရက်ကြာလုံးမဲ့ဒီအစည်းအဝေးအတွင်းအဓိကအကြောင်းရပ်တွေထဲမှာအာဖဂန်နစ္စတန်မှာရှိတဲ့နီတိုတက်ကိစ္စတွေလည်းပါဝါလိမ့်မယ်။အရှေ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အာဖဂန်ကတာလီဘန်အဖွဲ့တို့ကြားပြီးခဲ့တဲ့နှစ်ကရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအမေရိကန်တပ်တွေအားလုံးမေလ၁ရက်နေ့နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်ကနေပြီးတော့ဆုတ်ခွာအောင်ဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးကတော့ဒီအခြေအနေကိုပြန်လည်သုံးသပ်နေပြီးတော့အခုစီဝေးအတွက်မှာအမေရိကန်စဉ်းစားချက်ကိုတင်ပြမှာဖြစ်တယ်လို့ပဲနေတိုးမဟာမိတ်နိုင်ငံတွေရဲ့အယူဆကိုလည်းနားထောင်မယ်လို့ဆိုပါတယ်။အမေရိကန်ပြည်သူ့အနေနဲ့ဘလို့ဆုံးဖြတ်ချက်ပဲဖြစ်ဖြစ်ဒီစီးရေးပူးပေါင်းမှုမှာပါဝင်တဲ့တိုင်းပြည်တွေနဲ့ဆွေးနွေးညှိနှိုင်းသွားမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောဆိုပါတယ်။အမေရိကန်ပြည်သူ့ကိုလိုရာဒိုပြည်နယ်ဘိုလ်ဒါမြို့ကကွန်ဆူဆိုင်တစ်ခုတွင်တိုင်းလာနေကပစ်ခတ်မှုမှာလူ10ဦးသေဆုံးသွားတယ်လို့ဘိုလ်ဒါမြို့ရဲကပြောပါတယ်။တည်ဆုံးတဲ့အထဲမှာတနပ်ဖြစ်တဲ့ဆိုတဲ့သတင်းကြောင့်အခင်းဖြစ်ပွားရာကိုပထမဆုံးရောက်ရှိလာတဲ့ရဲအရာရှိ Irritability လဲပါဝင်တယ်လို့ Boulder ရဲတပ်ဖွဲ့အကြီးကဲ Morris Haru ကပြောပါရယ်ဖြစ်ရမှာတန်တရားရှိသူတူကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးမှုတွေဟာ9ရက်ထက်မနည်းအချိန်ယူရနိုင်တယ်လို့ရဲတပ်ဖွဲ့အကြီးကဲ Haru ကမနေ့ညကသတင်းတောက်တွေကိုရှင်းလင်းပြောခဲ့ပါရယ်ဒီတက်ခိုက်မှုဘာကြောင့်ဖြစ်တယ်လဲဆိုတာကိုတုံ့တက်ပြောဆိုဖို့စောလုံးသေးတယ်လို့ KI တရားရုံးရှင်းနေ Michael Doherty ကပြောပါရယ်ပစ်ခတ်မှုကြောင့်ဘိုလ်ဒါမျိုးဟာအလွန်မင်းကိုထိတ်လန့်ကြောက်ရွံ့စရာခံစားနေရတယ်လို့လည်းသူကပြောပါရယ်ပုံမှန်နေ့စဉ်လိုဈေးဝယ်ထွက်နေတဲ့မျိုးကန်တွေဟာအခုဖမ်းခံထားတဲ့တနတ်သမားရဲ့လက်ချက်ကြောင့်ရုတ်ရက်ကြီးထိခိုက်သေဆုံးကြရတာဖြစ်တယ်လို့ဒေါက်တာဒီကပြောပါရယ် ဒီကိစ္စနဲ့ပတ်သက်လို့တရားမျှတမှုရအောင်လို့ဆောင်ရွက်စရာရှိတာအားလုံးကိုဆောင်ရွက်သွားမယ်လို့လည်းခရိုင်တရားရုံးရှိနေကပြောပါတယ်။ခရိုင်တရားရေးရှိနေကပြောပါတယ်။အမေရိကန်ပြည်သူတွေမှာအခုလိုမျိုးအစုအပြုံလိုက်ပြစ်ခတ်ခံရမှုတွေဖြစ်တာကြောင့်နိုင်ငံတွင်းသဏ္ဍကိုင်ဆောင်ခွင့်ရယူခွင့်နဲ့ပတ်သက်လို့အငင်းပွားမှုတွေပြန်ဖြစ်လာပါတယ်။သဏ္ဍကိုင်ကြမ်းဖက်မှုတွေကိုလျှော့ချနိုင်မှုအတွက်အထက်လွှတ်တော်တရားရေးကော်မတီကြားနာပွဲတစ်ခုကိုဒီနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိပါတယ်။ကိုလိုရာဒိုပြည်နယ်အတွင်းမှာအခုလိုမျိုးအစုအပြုံလိုက်ပြစ်ခတ်ခံရတာမျိုးတွေပြီးခဲ့တဲ့နှစ်တွေအတွင်းမှာလည်းရှိခဲ့ပူပါတယ်။အော်ရာကရုပ်ရှင်ဝင်တစ်ခုမှာ2012ခုနှစ်ကပြစ်ခတ်မှုကိုလံပန်းမျိုးကကြောင်းတစ်ခုမှာ1999ခုနှစ်ကပြစ်ခတ်မှုတွေဖြစ်ခဲ့မှုပါတယ်။ COVID-19 ကာကွယ်ဆေးထုတ်လုပ်နေတဲ့ AstraZeneca ကုမ္ပဏီကထုတ်ပြန်လိုက်တဲ့ဆေးဘက်ဆိုင်ရာသတင်းအချက်အလက်ပေါ်မှာအမေရိကန်စူရဘက်ကစိုးရိမ်မှုရှိနေပါတယ်။ AstraZeneca ကုမ္ပဏီကသူစမ်းသပ်နေတဲ့ကာကွယ်ဆေးဟာပြင်းထန်တဲ့ရောဂါလက္ခဏာရှိသူတွေဒါမှမဟုတ်ဆေးရုံတက်ကူးသားမှုခံယူနေသူတွေအပေါ်မှာလည်းတရားရဂိုင်းနှုံဆေးအာနိသင်ထိရောက်မှုရှိတယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်းအကြာမှာပဲအမေရိကန်စူရအတွက်ဒီဆေးဝါးဘေးအန္တရာယ်ကင်းရေးစောင့်ချက်ကြီးကြပ်နေတဲ့ agency DSMB ရဲ့ပြောဆိုချက်အခုလိုထွက်လာတာပါ။ Britain နဲ့ Sweden နှစ်နိုင်ငံပူးတွဲလုပ်နေတဲ့ AstraZeneca ကုမ္ပဏီမှာအသုံးပြုတဲ့ကာကွယ်ဆေးစမ်းသပ်မှုဆိုင်ရာသတင်းအချက်အလက်တွေကနောက်ဆုံးအချက်အလက်တွေမဟုတ်ဘဲနဲ့အဟောင်းအယားတွေဖြစ်နိုင်ခြေရှိတာကြောင့်ဆေးအာနိသင်ထိရောက်မှုမမှန်ကန်တာမပြည့်စုံတာမျိုးဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့အင်္ဂါနေ့အစောပိုင်းမှာပဲ DSMB ကကြေညာချက်ထုတ်တာပါ။ Britain Oxford တက္ကသိုလ်နဲ့ပူးပေါင်းပြီးတော့ကာကွယ်ဆေးထုတ်လုပ်နေတဲ့ AstraZeneca ကတော့အမေရိကန်ကလူပေါင်း 3,000 ကျော်နဲ့သူ့ရဲ့ကာကွယ်ဆေးကိုစမ်းသပ်ထားတာဖြစ်ပြီးတော့ဆေးအာနိသင်ထိရောက်မှု100ရာခိုင်နှုန်းရှိတဲ့ကြောင်းတင်းလာနေမှာပဲပြောဆိုထားပါတယ်။ AstraZeneca ကုမ္ပဏီအနေနဲ့သူ့ရဲ့ကာကွယ်ဆေးတွေကိုအစစ်ဆေးခံနိုင်ဖို့အတွက်အမှန်ကန်မှုအရှိဆုံးနောက်ဆုံးရသတင်းအချက်အလက်တွေကိုအများပြည်သူကြည့်နိုင်ဖို့အတွက်အများဆုံးထုတ်ပြန်ပေးဖို့လေ DSMB ကတိုက်တွန်းထားပါတယ
်။ထိတ်တန့်ရောက်တဲ့တွင်ကိုမန္တန်လောင်းနဲ့ကိုသားညုံဦးတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံမှာဆရာနာတိမ့်ထားတဲ့အပေါ်ပြည်သူတွေကပုံစံမျိုးစုံနဲ့ဆက်ပြီးကန့်ကွက်နေတာကိုတပ်ကဖြစ်ခတ်နှိမ်နင်းနေချိန်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်အင်မတန်စိတ်ပူပန်စိုးရိမ်တယ်လို့တရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တွေ့ဆုံဆွေးနွေးစဉ်မှာပြောကြားခဲ့ကြပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့တရုတ်နိုင်ငံဂွီလေးမြို့မှာမနေ့တုန်းကတွေ့ဆုံမှုအတွင်းခုလိုပြောခဲ့ကြတာပါနောက်ထပ်ပဋိပက္ခတွေသွေးထွက်တန်းရုံမှုတွေကိုရှောင်ရှားနိုင်ဖို့အတွက်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့တွေအားလုံးအနေနဲ့ဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေကနေနိုင်ငံရေးအဖြစ်ရှာတဲ့နီးလန်းကိုတရုတ်နဲ့ရုရှားကထောက်ခံတယ်လို့တွေ့ဆုံပွဲအပြီးနိုင်ငံသားရေးဝန်ကြီးနှစ်ယောက်ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်ပနိုင်ငံတွေကမြန်မာနိုင်ငံပြဿနာကိုခုတုံးလုပ်ပြီးသူတို့အကျိုးမြတ်အတွက်အခွင့်အရေးမယူနိုင်အောင်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လုပ်သွားနိုင်ဖို့အတွက်မြန်မာနိုင်ငံတဲကတက်ဆိုင်တဲ့အဖွဲ့အားလုံးဆွေးနွေးညှိနှိုင်းပြီးနိုင်ငံရေးအဖြေရှာရေးအတွက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့ဖ်တို့ဆွေးနွေးစဉ်မှာသဘောတူပြောကြားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီရဲနဲ့စစ်တပ်ကဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်တာဝန်နဲ့ဒုတိယပြည်ထောင်ရေးဝန်ကြီးတာဝန်ယူထားသူဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးအပြင်ရန်ကုန်မြို့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းနေတဲ့တပ်မ89မန္တလေးကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတဲ့တပ်မ33တို့ကိုအမေရိကန်အစိုးရကမနေ့ကပဲတန်းခတ်အရေးယူခဲ့ပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဌာနရဲ့အရေးယူတန်းခတ်ချက်အရတန်းခတ်လိုက်သူတွေနဲ့သူတို့နဲ့ပတ်သက်နေတဲ့လုပ်ငန်းတွေပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဗန္ဓာရေးဌာနကထိန်းချုပ်ပိတ်ပင်လိုက်တာပါ။ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်တွေကတေစီလောက်အောင်အကြမ်းဖက်နေမှုကိုရပ်ကိုရရမယ်လို့နိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာညွှန်ကြားရေးမှူးအန်ဒရီယာဂက်ဂီကထုတ်ပြန်ချက်မှာပြောကြားထားပါတယ်ဆီယနာတိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ထိခိုက်အောင်လုပ်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားခဲ့ပါတယ
် The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets
မြန်မာနိုင်ငံမှာဗက်လိုက်မှုကင်းတဲ့သတင်းဌာနတွေအပေါ် PR တွေတိုးပေးနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်မြန်မာနိုင်ငံတဲကကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးကစိုးရိမ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါလော်လော့ဆယ်အထိဖမ်းဆီးခံရတဲ့သတင်းထောက်40ထဲမှာရှိတယ်လို့သူကပြောပါတယ်ဆစ်အာနာတင်ခဲ့တဲ့ February 1ရက်နေ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူတွေတေဆုံနေတာကိုမြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကအင်မတန်စိုးရိမ်နေကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်စစ်တပ်ကအင်အားသုံးနှိမ်နင်းနေတာရပ်ဖို့ဆက်ပြီးတောင်းဆိုကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ဒုတိယပြောခွင့်ရကပြောကြားခဲ့ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့စည်းရင်းအရာ လုံချုံရီရဲ့လက်ချက်နဲ့တေဆုံးခဲ့တဲ့အရသားဟာ224ယောက်ထံပင်ရှိနေပေမဲ့တကယ်တေဆုံးတဲ့အရေးအတွက်ဟာ250ထက်ကျော်နိုင်တယ်လို့ယုံကြည်ထားကြောင်းလည်းကုလသမဂ္ဂကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကတော့စစ်တပ်ရဲ့လက်ချက်နဲ့တေဆုံးသူဟာ250ကျော်ပြီလို့ပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆိုးလာနေတာစိတ်မကောင်းစရာပဲလို့ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကပြောကြားခဲ့ပါတယ်။
On Myanmar, we took stock of the situation in the country, which sadly continues to deteriorate dramatically following the military coup.
မြန်မာနိုင်ငံကအခြေအနေတွေကို EU ကစောင့်ကြည့်မှတ်တမ်းတင်နေပါတယ်။ဆရာနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေပိုပြီးယိုယွင်းလာနေတာစိတ်မကောင်းဖြစ်စရာပါ။ဆန္ဒပြသူတွေကိုစစ်တပ်ကစစ်မြေပြင်မှာတုံးတဲ့လက်နက်တွေတုံးပစ်ခတ်မှုကြောင့်တေဆုံးသူ250ထံမင်းရှိနေပါပြီ။ဆက်လက်ဖိနှိပ်မှုတွေမှာတာဝန်ရှိသူ7ယောက်ကို EU ကတန်ခတ်အရေးယူခဲ့တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကပြောကြားခဲ့တာဖြစ်ပါတယ်။မတ်လ22ရက်တနင်္လာနေ့ကတန်ခတ်ပိတ်ဆို့ခဲ့သူ7ယောက်ထဲမှဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပြင်ဆရာနာသိမ့်မှုမှတာဝန်ရှိတဲ့ဒုသမ္မတဦးမြင့်ဆွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးအာနာသိန်းနာဆကကောင်စီထဲမှပါဝင်တဲ့စစ်တပ်အကြီးအကဲတွေပါဝင်ပါတယ်။အခုလိုမျိုးနိုင်ငံတကာကဖိအားပေးနေချိန်မှာပဲစစ်တပ်ကပြည်သူတွေပေါ်ပြစ်ခတ်မှုတွေကိုဆက်ပြီးလုပ်နေပါတယ်။ဒီနေ့ပဲမန္တလေးမြို့မှာတပ်တွေပြစ်ခတ်လို့တေဆုံးသူ၄ယောက်ရှိပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တေဆုံးသူတယောက်ဆိုရင်အသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်။မန္တလေးမှာဒီရက်ပိုင်းအတွင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအခုလိုမျိုးအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။အသက်20ကျော်လူငယ်တွေလည်းအများအပြားပါဝင်ပါတယ်။မန္တလေးမြရည်နန္ဒာအရာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုအတွင်းမှာတနက်ထိမှန်တေဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အတုပအခမ်းအနားကိုတော့ဒီကနေ့ပြုလုပ်ပါရယ်ကိုထွန်းထွန်းအောင်ရဲ့မိခင်နဲ့ကြံရည်သူမိသားစုရဲ့ပူဆွေးငိုကြွေးနေတဲ့အတန်းတွေဖြစ်ပါတယ်သူရဲ့အကိုဖြစ်သူကလည်းဝမ်းနဲ့နေတဲ့ကြားကပဲအခုလိုပြောကြားခဲ့ပါတယ်
ကျွန်တော်ရေတော့ပါအောင်ချက်ပြီးတိုင်ဝဲဝင်ကြမယ်။ဒီမှာဝမ်းမနေဝမ်းနေဒီလိုမြင်လို့
မြရည်နန္ဒာတံပိုးနဲ့အိမ်ယာမှာမနေ့တုန်းကပြစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အကိုဖြစ်ပါတယ်။အခုလိုမျိုးဒီစစ်အာဏာသိမ်းထားသူတွေကနှိမ်နင်းနေပေမဲ့စစ်အာဏာရှင်ဆန့်ကျင်ရေးစန္ဒပြလှုပ်ရှားမှုတွေကိုလည်းပြည်သူတွေကဆက်လုပ်နေကြပါတယ်။ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်ကအာယုံဥတပိတ်ကိုလှုပ်ခဲ့ကြပါတယ်။မန္တလေးမြို့မှာဆိုလည်းဒီကနေ့မနေ့ပိုင်းကတန်ခါတမကတပိတ်မြတော်တပိတ်အပါအဝင်တပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်တက်အင်အားအမြောက်အများတက်ဆွဲပြီးတော့နှိမ်နှင်းနေတဲ့မုံရွာမျိုးမှာလည်းဒီကနေ့ထောင်ထဲချီတဲ့ပြည်သူတွေဟာလမ်းပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းတောင်ကြီးကျွန်းလှမိထီလရေဦးရေစကြိုးပဲခူးစတဲ့မျိုးတွေမှာလည်းဒီအာယုံဦးတပိတ်အပြင်ပုံစံမျိုးစုံနဲ့ဒီဆေးအာနာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်နေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေတဲ့တဝဲမြို့မှာဆိုရင်လေဒီနေ့အမြောက်အများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပ
ါမင်းတို့အိမ်သာပျော်ရွှင်နေတာ
မင်းတို့အိမ်ထဲမှာမကြည့်တော့ဘူ
းအိမ်ကိုအထိတက်ဆွမ်းနေတော့
ဘယ်လိုမှုရပါတော့မှာပဲ
တိတိကြီးနဲ့ငြိမ်မခံတော့
အိမ်ထဲမှာလည်းဆန္ဒပါပဲမင်
းတို့အိမ်သာပျော်ရွှင်နေတော
့မင်းတို့အိမ်ထဲမှာမကြည့်တော့ဘူ
းအနာယူကိုဘာပြောခြင်းလဲ
ခုလိုတဝဲမြို့မှာချီတဲ့ဆန္ဒပြသူတွေအပြင်ကျွေးကြော်စာသားတွေပါတဲ့ဆိုင်းပုတ်တွေပါတဲ့ సైకిల్ တွေတန်းစီမောင်းနှင်ပြီးတော့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။ဘိတ်ပသိမ်မျိုးတွေမှာလည်းလူမဲ့တပိတ်ပွဲတွေကိုလှုပ်ခဲ့ကြပါတယ်။တခါဒီနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကို American Dollar 6သိန်းနဲ့ Academy ရွှေ9ပိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖျော်မင်းသိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာဒီနေ့ပြသပါရယ်ပရဟိတာအဖွဲ့ဖြစ်တဲ့ဒေါခင်ဂျီဖောင်ဒေးရှင်းအတွက်အိမ်ချမ်းပြင်းငှားရမ်းမှုကိစ္စတွေသူ့အနေနဲ့ဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုလည်းသူ့ကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့ဆိုထားပါရယ်ဗီဒီယိုအရေးအသွေးကြောင့်ဒီပြသတဲ့ဗီဒီယိုနဲ့အတန်ဟာတကယ်အစ်စ်အမှန်မဟုတ်ဆိုတာကိုလည်းမေးခွန်းထုတ်မှုတွေရှိနေပါရယ်ရှင်အခုပြောခဲ့သလိုပါပဲအာနာသိန်းအုပ်ချုပ်နေတဲ့အုပ်ချုပ်ရေးကောင်စီကဒီနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တုံ့ပြန်မှုဒေါ်ဆန်းစုကြည်အပါအဝင်အယက်သားအစိုးရခေါင်းဆောင်တွေနဲ့ညှိနှိုင်းမှုဖြစ်နိုင်မလားစတဲ့မေးခွန်းတွေကို VOA သတင်းတောက်ကမေးမြန်းခဲ့ပါတယ်သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်မေးမြန်းသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမိုးစောကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင်
ကမ္ဘောဒီးယားအခုနေပြည်တော်မှာဒီမြန်မာစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုလည်းအခုဒီနေ့သတင်းယူခဲ့ရဆိုတော့အတိတ်ကဒီကနေ့ဘာတွေမေးဖြစ်ခဲ့လဲဆိုတာကိုအကြံဉာဏ်ပြောပြပါလား
ဟုတ်ကဲ့အခုပေါ့လေလက်ရှိအခြေအနေမှာပေါ့လေဒါဒီနတ်စကကောင်စီဘက်ကနေပြီးတော့သူတို့ကပြောတာတော့ဒီဆန္ဒပြပွဲတွေအေးအေးချမ်းချမ်းဖြစ်တဲ့ချိန်မှာတော့သူတို့ဘက်ကပြစ်ခတ်နေနေတာမျိုးတွေမရှိဘူးပေါ့နောက်ပိုင်းမှာဒီလိုမျိုးကြမ်းဖက်မှုတွေရှိလာတယ်ဆိုတော့အနေထားမှာသူတို့ဘက်ကဒီပြစ်ခတ်နေနေရရှိရဲ့ဆိုရအောင်သူပြောတယ်သူပြောတယ်ဆိုတော့အဲ့ဒီဟာတွေကမင်းမဆိုင်စံတဲ့အနေထားကြောင့်ဆိုတော့သူတို့ဘက်ကဒီင်းစာရှင်နေပါမှာပြောရပေါ့လေပြောတော့ကျွန်တော်တို့ကပြန်မေးပါလေဟုတ်ပြီအဲ့ဆိုဒီနိုင်ငံတကာနဲ့ဒီကုလသမဂ္ဂပါဝင်နိုင်ငံတကာဆိုလို့ရှိရင်ဒီရောပေါ့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့လူတွေကိုကျွန်တော်တို့အင်အားသုံးပြီးဖြေရှင်းနေဆိုတော့ပြစ်တင်ရှုံချတာတွေရှိရပေါ့ဒီမြန်မာနိုင်ငံသားအများစုကလည်းအဲ့ဒီပေါ်မှာမတင်တတ်မှုတွေရှိနေတယ်အခဲမကြေရာတွေဖြစ်လာတယ်ပေါ့လေအဲ့ဒါဆိုတော့တက်နေဒီလိုမျိုးတဖြည်းဖြည်းချင်းကွာနေတဲ့အနေအထားရှိရဲရှိတော့အဲ့ဒီအခြေအနေကိုဘယ်လိုပြင်ရှင်းမလဲပေါ့အခုဒီပြစ်ခတ်မှုနဲ့စေအုပ်ချုပ်ရေးပေါ်မှာရှတော်တွေကိုဘယ်အခြေမှရုပ်သိမ်းဖို့ရှိမလဲဆိုတော့မျိုးဖြစ်ပါတယ်ဗျာ
နိုင်ငံတကာလည်းပြောမယ့်ဟာရှိပါတယ်အပြီးရင်ခုနပြောတော့ခုနတည်သူနဲ့ကင်းကွာတယ်မျိုးခံစားရပါလားကင်းကွာနေတယ်မျိုးမခံစားရဘူးကျွန်တော်ကတော့မခံစားရပါဘူးအပြုလို့တော့ကြတခါတလေမှစူးစူးနေတာကိုနာမဆိုးလို့မလို့မထွင်လို့မရပါဘူးမထွင်လို့မရပါဘူးစူးစူးနေကြကိုမနာစေခြင်းထွင်ရမှာဖြစ်ပါစူးကြည့်ရင်ကြီးသလောက်အကျိတ်ကြီးကြီးသုံးရပါလိမ့်မယ်စူးသေးရင်သေးသလောက်အကျိတ်သေးသေးသုံးရပါလိမ့်မယ်အဲ့တော့ကြအဲ့ဒီစူးကိုအနဲ့ထွင်တဲ့အခါမှာနာသင့်သလောက်နာပါလိမ့်မယ်နာသင့်သလောက်နာတယ်ဆိုတာမထွင်မဲနေရင်ခြေတော့စူးစူးရဲ့ခြေတော့ဖြတ်ပြရမှာမလို့ထွင်နေခြင်းဖြစ်ပါဆက်ပြီးထွင်ရပါလိမ့်မယ်စူးကြီးရင်ကြီးသလောက်နာပါလိမ့်မယ်ဒီအတွက်တော့ခြေရောက်ကနေပြတော့ကြအုံတော့ကိုမုန်းချင်မုန်းပါလိမ့်ပျောက်သွားရင်အုံတော့နဲ့ခြေရောက်နဲ့တပါးလည်းဖြစ်သွားပါလိမ့်မယ်ကိစ္စမရှိပါခြေသူတင်ပ
ါဒုတိယတစ်ခုကတော့ခုနဘုဒ္ဓရှင်ပြပါရဲပါတယ်ဒီဘောအဂရိလိုက်စားမှုတွေနဲ့ပတ်သက်တယ်ဆိုတော့အချက်မှာဒါဝန်ကြီးချုပ်ဥပ္ပယမင်းသိမ်းပေါ့လေရေတမ်းဝင်ကျဥပ္ပယမင်းသိမ်းရဲ့တက်တစ်ခံနေဟာတွေပါလေပြတ်တော့တော့ကျွန်တော်တွေ့ရတယ်ပေါ့လေပြတ်တော့အခုကျွန်တော်မေးချင်တာအဲ့ဒီဟာမျိုးပေါ့လေဒီဩစတြေးလျနိုင်ငံသားပေါ့ဒီရှော့တာနေပေါ့သူနဲ့တက်တက်လို့သူရဲ့ထုတ်ပေါ်ပြောဆိုမှုတွေကြောင့်မဟုတ်ဘူးဒီမတမာတဲ့နိုင်ငံရဲ့ဆန်ကိုချေးစစ်စစ်မှုတွေရှိရဲဆိုတာမျိုးအစောပိုင်းကကျွန်တော်တင်ထုတ်ပြန်တာကိုတွေ့ပါလေဗျာဟိုအဲ့ဒါဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့တော့ကျွန်တော်အသေးစိတ်ထွက်လာတော့မရှိသေးဘူးသူပြောရတဲ့ကိစ္စကိုပြောပြပြလို့လေအဲ့တော့ကျွန်တော်အဓိကမေးလို့တာကတော့ကျွန်တော်ဒီရှော့တန်ကတော့ဒီကျွန်တော်လက်ဆောင်ကကောင်စီနဲ့ပူးပေါင်းပြီးတော့မှအရင်အစိုးရရဲ့ငွေကြေးပဒမမှုတွေကိုတက်တဲ့ခံမဲ့အနေအထားမျိုးရှိလာဆိုရတာပေါ့လေအဲ့ဒီအခုကြောင်းပေါ့လေပို့ပြီးတော့အသေးစိတ်ညာပြောပြလို့ရမလားနောက်သူထုတ်ပေါ်တဲ့အချက်တွေကပြီးခဲ့တဲ့အစိုးရအကြီးအကဲတွေမှာတို့ကိုဥတည်ပြီးတော့တရားဆွဲဆိုတာဖြစ်စီနေဆိုတဲ့အချက်လေးမေးလိုပါတယ်ဗျာ
။အော်အဲ့ဒါတော့အရင်ဖြေလိုက်မယ်ကျွန်တော်ကဒီဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဥပဒေပုံမှန်73တဲ့မြန်မာနိုင်ငံအစိုးရလက်ရွက်ချက်များအဥပဒေ73ခါကြီးနဲ့ကျွန်တော်တို့ကဒါစစ်ဆေးနေတာပဲရှိတယ်။စစ်ဆေးနေကြပဲရှိပါတယ်။ဟိုဒါနဲ့ပတ်သက်တော့ကျွန်တော်စစ်ဆေးတာကအဲ့ဒီကုနဲ့ပဲကျွန်တော်စစ်ဆေးတာဖြစ်တယ်စစ်ဆေးတာဖြစ်တယ်ခုနကတည်းကဒီတာသူ့ရဲ့သူ့ကိုတန်ရုံးတာဝန်ရှိသူတွေရဲ့မိသားစုဝင်တွေနဲ့ကျွန်တော်တို့တယ်လီဖုန်းနဲ့ဆက်တယ်ခွင့်လက်ချိန်ခွင့်ပြုတာပြီးဖြစ်ပါတယ်နောက်လည်းခွင့်ပြုပါမှာဖြစ်ပါတယ်ဒါပဲကျွန်တော်ဖြေလို့ရပါတယ
်နောက်ဆုံးမိကွန်တူပါဗျာဒီကမြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးအတွက်ပြပောင်းစုံပေါ့နေချစ်တွေ့ဆွေးနွေးသွားမယ်ဆိုတော့မှပြောတာရှိပါတယ်အဲ့ဆိုသူ့ဘက်ကကျွန်တော်တို့ဒီမြန်မာပြည်ကိုကမ်းလှမ်းဆက်သွယ်လာရှိပါပြီလားတကယ်လို့အဲ့ဒီလက်ရှိသူ့အနေနဲ့လက်ရှိအခြေအနေမှာပေါ့လေကမ်းလှမ်းဆက်သွယ်လာရဲဆိုလို့ရှိရင်လက်ခံဖို့အခြေအနေများရှိပါမှာပေါ့ကျွန်တော်ဆိုလိုတာကဟိုအရင်အခြေအနေနဲ့အခုအခြေအနေနဲ့များအပြောင်းလဲရှိနိုင်မလားပေါ့ဒီဒီလိုမျိုးကမ်းလှမ်းလာဆိုရင်ဟုတ်ကဲ့ဒီတရုတ်နဲ့မြန်မာနိုင်ငံကကျွန်တော်ကမဟာပြူဟာမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်ပြီးရင်ကျွန်တော်တို့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဒီအိန္ဒိယချင်းနိုင်ငံတွေဖြစ်ပြီးတော့ကြာဒါတရုတ်တမတော်နဲ့မြန်မာတမတော်တရုတ်နိုင်ငံအစိုးရမြန်မာနိုင်ငံအစိုးရတို့ဒီရခိုင်ကရတိုင်းကျွန်တော်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။အဲဒါအပြင်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံ၅နိုင်ငံရှိပါတယ်။အိန္ဒိယချင်း၅နိုင်ငံလုံးနဲ့လည်းကျွန်တော်တို့ဒီဒါပူးပေါင်းဆက်သွယ်ဆက်ဆံနေတဲ့
ဒါနိုင်ငံဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကအိန္ဒိယချင်းနိုင်ငံရောအာဆီယံနိုင်ငံတွေရောကျွန်တော်တို့ဒီတခါနိုင်ငံတွေရောတမလောကာဝေးရုပ်ဒါစီမံခန့်ခွဲကောင်စီဥက္ကဋ္ဌပြောထားတာဒီသူပြောစပြောကြကျွန်တော်တို့နိုင်ငံတော်တာဝန်ယူခဲ့တာပြောလာတာဒီမိဝေမပြတ်ဆက်ဆံရေးကိုကျွန်တော်တို့ဥတည်ဆောင်ရွက်ပါမယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့အထူးသဖြင့်ပေါ့နော်အိန္ဒိယချင်းနိုင်ငံတွေအာဆီယံနိုင်ငံတွေရောကြောကြားချက်တွေပေါ့နော်ကြောကြားချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လင်းရထားမှတ်သားဆောင်ရွက်လေးရှိပါတယ်ဒါနဲ့ပတ်သက်ပေါ့ကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပေါ့ဆိုကြဒီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးမြန်မာနိုင်ငံတရားဥပဒေပြန်လည်စိုးမိုးရေးအခြေအနေအေးချမ်းရေးနဲ့ပတ်သက်ပြီးတော့ကြစိတ်ဝင်စားရှိတဲ့နိုင်ငံဥသမျှရဲ့ပြောဆိုချက်မှန်တယ်များဝင်လဲကျွန်တော်အသေးထားပါတယ်၎င်းတို့ရဲ့သူတို့ပြောဆိုချက်အတိုင်းပဲစေတနာထားတဲ့ဟာတွေကိုလည်းကျွန်တော်တို့ကတံပိုးထားပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အခုလက်ရှိဖန်စီထားခံရတဲ့ဒေါက်တာဆီတူတခြားပေါ့နိုင်ငံကောင်းဆောင်မျိုးတွေနဲ့ဒီအစိုးရကောင်းဆောင်မျိုးတွေနဲ့အရင်စိုးရကောင်းဆောင်မျိုးတွေနဲ့စစ်စစ်ဆွေးနွေးရမယ့်လမ်းကြောင်းမျိုးကိုသူတို့ကတိုက်တွန်းလာတယ်ဆိုရင်ဟောအဲ့ဒီအနေထားတွေကဖြစ်လာနိုင်တဲ့အနေထားရှိနေတာပဲ
အဓိကတော့ကျွန်တော်ပြောခဲ့တယ်လို့ပါပဲကျွန်တော်ပြောမဲ့ဒေါက်တာဒီဒီကျွန်တော်ပြောထားတဲ့ဥတည်ကျ9ရက်ဒါရှေ့လုပ်ငန်းတွေ9ရက်ရဲ့အံကြောင်းအတိုင်းပဲကျွန်တော်သွားမှာဖြစ်ပါတယ
်ဒါကတော့ကျွန်တော် VOA သတင်းတောက်ကုမိုးစော်နဲ့စစ်ကောင်စီခန့်နဲ့ဒုတိယပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့အပြန်အလှန်မေးမြန်းဖြေကြားခဲ့တဲ့အပိုင်းဖြစ်ပါတယ်ဒီတော့ကုမိုးစော်ကြီးကျွန်တော် VOA အနေနဲ့ကစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုဒါပထမဆုံးအကြိမ်တက်ရောက်တာပေါ့နော်အဲ့တော့ဒီသတင်းစာရှင်းလင်းပွဲမှာဘလောက်ထိလွတ်လွတ်လပ်လပ်ရှိတယ်လေဘလောက်ထိလွတ်လွတ်လပ်လပ်မေးခွင့်ရလဲအဲ့အခြေအနေလေးသိချင်ပါလေ
ခုကျွန်တော်ကြည့်ရတဲ့လောက်ကတော့တော်တော်များများကိုတော့လွတ်လွတ်လပ်လပ်မေးခွင့်ရှိပါတယ်မေးတဲ့အမေးလေးကိုလည်းအမေးခွန်းတိုင်းကိုပြန်လည်ဖြေရှားပေးရရှိရပေါ့ဒီသလောက်ဆိုရင်ကျွန်တော်ရန်ကုန်ကနေပြီးတော့လာတဲ့သတင်းသမားကကျွန်တော်တခြားလေးလာဆိုတော့ပေါ့ဆိုအားလုံး28ယောက်လောက်ရှိနေဗျာနောက်ကျွန်တော်တို့နေပြည်တော်ကသတင်းတော်သူတွေလည်းလာတာရှိပါတယ်အဲ့တော့အနည်းဆုံးကတော့ကျွန်တော်တို့90ပတ်ဝန်းကျင်လောက်မှာရှိမယ်လို့ထင်ပါတယ်ကျွန်တော်တို့
ဟုတ်ကဲ့လက်ရှိသတင်းတာဝန်တကယ်တမ်းသတင်းမီဒီယာမှာတကယ်လုပ်နေတဲ့သတင်းသမားတွေရောတက်နိုင်ရလား
ဒီသတင်းဌာနကြီးတွေကတချို့ဟာတွေကဒီဘော license ပိတ်ထားတဲ့ဟာမျိုးတွေရှိတော့အဲ့ဒီသတင်းဌာနကြီးတွေကသတင်းတောက်တွေတော်တော်များများတော့မတွေ့ရဘူးကြီးอ่ะ
ဒါကတော့နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်မင်းမြန်သတင်းယူခဲ့တဲ့ VOE သတင်းတော်ကိုမိုးစော်ကိုကိုသားညွန့်ဦးမင်းမြန်ခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းစာရှင်းလင်းပွဲမှာသတင်းမီဒီယာကိစ္စနိုင်ငံတော်အဆင့်လက်ပေးလက်ယူမှုကိစ္စတွေကိုလည်းပြောကြားခဲ့တာပါ။စစ်ကောင်စီရဲ့ရှင်းလင်းချက်အပေါ်မီဒီယာတွေနဲ့နိုင်ငံရေးလေးလာတုံ့တက်သူတွေကဘယ်လိုအမြင်ရှိနေပါသလဲ VOE သတင်းတော်နိုင်ကွန်းအင်ကနေဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားမှုမှာတချို့မီဒီယာတွေရဲ့သတင်းမှားဖော်ပြချက်နဲ့သွေးထုံးလှုပ်ဆော်မှုတွေပါတယ်လို့လည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာ Channel နဲ့ကွန်ရက်ဖွဲ့အတွင်းမှုကိုမြင့်ကျော်ကနိုင်ငံရေးအကြောင်းရင်းကြောင့်ဖြစ်ပွားလာတဲ့ပြဿနာကိုမီဒီယာပေါ်လွှဲချတာလို့ဆိုပါတယ
်ကျန်းဖက်မှုတွေဖြစ်လာတဲ့ဆိုတာကတကယ်တမ်းကျတော့အာဏာသိမ်းတဲ့နေရာတွေစတာဒီအနာတိတ်နဲ့ဟာကနိုင်ငံရေးကျင်းနှံ့မှုဖြစ်စေဒီကနေ့ဆန္ဒပြမှုဖြစ်လာတယ်ဒီဟာတွေကိုအကျံဖက်ဖြစ်ပေါ်တယ်အဲ့ဒီဟာတွေကအဲ့လိုဖြစ်လာတယ်ဒီနေရာမှာဟိုသတင်းမီဒီယာတွေတင်ပြမှုကြောင့်လို့ပြောရင်တော့အဲ့ဒါကတော့ကျွန်တော်လက်မခံဘူးဒီဟာတွေဖြစ်တဲ့အကြောင်းရင်းကသူနိုင်ငံရေးအကြောင်းရင်းတွေရှိတယ်အဲ့ဒါတွေကိုဟိုမီဒီယာကြောင့်လို့ပြောရင်တော့နိုင်ငံအကြောင်းရင်းကုန်းကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးဖြစ်နေပါပါ
သမရကလည်းအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမီဒီယာဓမ္မတွေကိုဖမ်းဆီးမှုတွေသတင်းမီဒီယာတွေကိုပိတ်ပင်မှုတွေပြုလုပ်လာခဲ့တာပါဒါ့အပြင်အဝေးရောက်လွှတ်တော်ကိုယ်စားလှယ်သူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဆက်တယ်တဲ့မီဒီယာတွေအနေနဲ့မတရားသိမ်းအဥပဒေပုံမှန်19သစ်နဲ့တရားစွဲခံရမယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပိုရုပ်စုံမင်းထွန်းကပြောဆိုသွားပါတယ်စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကနေဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေကလည်းရှိလာနေတာပါဒီလိုလက်နက်နဲ့အဖြိုခွင်းခံရတဲ့ဖြစ်စဉ်တွေကြောင့်ပြည်သူတွေအတွင်းငြင်းချမ်းစွာဆန္ဒပြမှုအဆင့်ကနေလက်နက်ကန်အကြမ်းဖက်အတွင်းပြောင်းလဲနိုင်တယ်လို့လည်းနိုင်ငံရေးလှိလသုံးသပ်သူဦးတန်းစိုးနိုင်ကဆိုပါတယ
်စစ်အာဏာရှင်စနစ်မလိုခြင်းအဲ့ဒါကိုလူတို့ကငြင်းချမ်းစွာဆန္ဒပြတယ်ကျန်းနေတဲ့ကျန်းဖက်ပြည်နေကြကိုကျွန်တော်လက်ပလာနဲ့ကုခံတယ်လို့အဲ့ကနေဒီစင်ကျွန်တော်တို့ဟိုကခုခံကတော့ပြင်ဝင်ရှိတယ်ခုခံတာတရားတဲ့ဆိုတဲ့အပေါ်ကနေပြီးတော့ခုနောက်ပိုင်းမှာဆိုရင်လူလူဘက်ကလည်းအခုရှာနာရှင်အုပ်စုနဲ့စစ်ကောင်စီနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဆွေးနွေးတော့မှရှိတော့
2008ဖွဲ့စည်းပုံကိုလည်းကပိမှုတော်ရှိနောက်ဆုံးကြတော့အထွေထွေလက်နက်ကင်လှုပ်ရှားမှုစီးဦးဥတီတော်မှာပဲလို့ကျွန်တော်တို့ကတော့ယူဆပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အန်ဒီအစိုးရတက်တန်းကာလအတွင်းနိုင်ငံတော်အစ်လက်ပေးလက်ယူမှုနဲ့မရမမှုတွေရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
လပ်ပေးလိုက်ယူမှုစွဲချက်တဲ့မှုတွေနဲ့ပတ်သက်လို့ဒီပေါ်မြို့နယ်ပြည်သူ့လူတော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးလှိမ့်လာသုံးသပ်သူဦးရဲထွန်းကအခုလိုမြင်ရှိပါတယ်ကျွန်တော်တို့ကတော့ဗျာဒီမိုကရေစီအစိုးရတရားတက်လာတဲ့အခါအရင်အစိုးရတွေနဲ့မတူဘဲနဲ့တန့်ရှင်းတဲ့အစိုးရမျိုးမျှော်လင့်တာပေါ့နော်ဆိုတော့အခုကြားတဲ့ဟာတွေကတော့တိုက်ပြီးအတွက်စိတ်မကောင်းဘူးပေါ့နော်ဒီလိုမတန့် ူဦးအောင်ဆော်နေကြတာပါပဲ
။လက်ပေးလက်ယူမှုဆွဆွဲချက်နဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ပါဝင်အစိုးရပိုင်းအကြီးအကဲတွေကိုလည်းစစ်ကောင်စီကနေတရားစွဲဆိုမှုတွေရှိနေတယ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်သတင်းပို့တာပါရှင်။ဆန္ဒပြသူတွေဘက်ကမဲမဲစရိုက်ဆန်လို့တက်ကပြစ်ရတာပါလို့နေပြည်တော်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောနေပေမဲ့ဖြစ်ခံရလို့တေဆုံးသူတွေထဲမှာဆန္ဒပြသူမဟုတ်တဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်နေပါတယ်။မန္တလေးမြို့မှာဆိုရင်အသက်18နှစ်အောက်ကလေးငယ်တွေပါကြီးထိမှန်တေဆုံးနေတဲ့အကြောင်းမန္တလေးကလာတဲ့သတင်းကိုကိုဇော်ဝင်းလှိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင
်။မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေတာကြောင့်နေ့စဉ်လူတေဆုံးမှုတွေဖြစ်ပေါ်နေပြီးဒီကနေ့မတ်လ23ရက်နေ့တရက်ထဲမှာတင်4ယောက်တေဆုံးပြီးတေဆုံးသူတွေရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်တယ်လို့မြေပြင်ကယ်ဆယ်ရေးပြုလုပ်နေသူတွေက VOA ကိုအတည်ပြုပြောဆိုပါတယ်
။56ကနေပြီးတော့အရှိန်ကိုတန်းစီပြီးတော့သူတို့ပြစ်သွားတဲ့ဟာပေါ့။ပြစ်သွားတဲ့ဟာမှာကျွန်တော်တို့ကအသက်30ပတ်ချက်လေးလောက်ကတော့ချမ်းအောင်မှာတစ်ချက်ထိတယ်။ရင်ခေါက်ကနေပြီးဒူးရီပေါ်ပေါက်ပြီးတော့6နင်းမှာပုံရင်းနဲ့ဖြစ်ပါလိမ့်မယ်။အဲ့မှာ6နင်းမှာတိတ်သွားတယ်ပေါ့နော်တရား။တရားကတော့တိတ်တော့မစိုးရင်ရဘူး။ fight ထိတယ်နဲ့တွေ့တယ်။အဲ့ဒါတော့တခြားမမြင်လိုက်ရအောင်ကျွန်တော်တို့ရှိတဲ့အမှုလက်ပေါ်တင်သွားတယ်။အဲ့တယောက်ကတော့လည်းအချိန်ကြီးကောင်းတော့တယ်။ပြီးရင်အဲ့နဲ့ကလေးမလေးတယောက်ကတော့ဟိုဟာကားနဲ့ပုတ်နေတဲ့ကားပေါ်မှာပဲတည်သွားတယ်။ပြီးရင်လက်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိဘူး။အဲ့ဒီလက်ဖက်ဆိုင်ကသူတို့ကောင်လေးကသူတို့တွေလာလို့ဆိုပြီးတော့ရင်းလေးတကောက်ဆွဲချလိုက်တဲ့အချိန်မှာအဲ့ရင်းလေးတကောက်ကနေပြစ်လိုက်တဲ့ဟာကသူနဖူးကိုဒူးယူပေါက်သွားပြီးဆုံးသွားတယ်ပြောတယ်။လေ3အခု3ယောက်ရမနက်ကတယောက်ရပေါ့မနက်ကဒီဘက်မှာတယောက်တည်သွားသေးတယ
်။မန္တလေးမြို့မြို့သစ်တွေဖြစ်တဲ့အောင်ပင်လဲ၊မြရီနန္ဒာ၊ထွန်တုံးအောင်တာယာမြို့သစ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကနေ့စဉ်လမ်းကြောင်းရှင်းတာတွေပြုလုပ်ပြီးပြစ်ခတ်ဖြုတ်ခွင်းတာတွေပြုလုပ်ဖို့အခုလိုနေ့စဉ်တည်ဆုံတာတွေဖြစ်ပေါ်နေတာလည်းဖြစ်ပါတယ်။ညဘက်တွေမှာလည်းပြစ်ခတ်တာတွေပြုလုပ်တဲ့အတွက်မလ21ရက်နဲ့22ရက်ညဘက်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ၄ဦးထဲမှနေတည်ဆုံခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။အခုလိုမြို့သစ်တွေမှာနေ့စဉ်ပြစ်ခတ်ဖြုတ်ခွင်းတာတွေနဲ့ပတ်သက်လို့ဒေသခံတအူးကအခုလိုတုံ့တက်ပါတယ်
။ပြည်ကြီးဘုံပြက်ပေါ့ဗောလေဥမာရန်ကုန်ကလိုက်တာလို့မျိုးသူတို့ကတော့ဟုတ်ကဲ့ထားကြမှာကိုစိုးရိမ်ပြီးတော့ဒီလိုအရင်ကနေပြနေကြတော့မြို့ထဲကမြို့ထဲလူတွေကကြတော့လူတန်းကားကနည်းနည်းပတ်သက်ကြည့်ကြပါလားနေရာတော့တော့နဲ့ပုံမှန်ထားကြမှုအားနည်းရပါတော့နော်အဲ့တော့ဒီဘက်ကိုအရင်ဖြစ်ရတဲ့ဘောထိုက်ခြားတဲ့တက်တော်မျိုးသက်ဆွေးရင်ဟာအဲ့မှာလူကြီးကလက်မခံညာပိုင်းကိုသူတို့ကလာတဲ့ဟာကိုသူတို့ရံမှုမထင်ပြီးတော့အနာကမခံပြစ်တာခတ်တာညာပိုင်းပေါ့လေသူတို့ပြစ်တော့ခတ်တော့ဒီဘက်ကလူကြီးကလည်းပုံဘက်လူဖြီးတော့မခံနိုင်တော့နာတူတူကြအဲ့မှာထိတိမှုဖြစ်တာအဲ့တော့လေကင်းကတော့ဒီဉာဏ်သားလေးဖယ်ရင်းနဲ့သူကလမ်းမြေနည်းနည်းပြစ်တာကြီးကိုအဲ့လိုဆိုတော့ရန်ကားရဲ့အပိုက်ကြီးကတော့ဘယ်သူမှမခံနိုင်ဘူးလေဒီဘက်ကမျက်မြင်ပို့လို့ဆိုတော့အဲ့ဒီအဲ့ဒီထွက်ကြည့်လူလည်းပြစ်သွားတယ်ဆိုင်ကယ်မောင်းနေတယ်ပြစ်တာပဲဟိုလမ်းလျှောက်တဲ့ကွာကြီးကပြစ်တာပဲဆိုတော့ဘယ်သူမှမခံနိုင်တော့သူတို့လာပြီးဆိုရင်ကိုဉာဏ်နဲ့တတိယဉာဏ်ရောက်ကြည့်ရတာလေဒီလိုဖြစ်တော့တနည်းတော့တနည်းဟုတ်တယ်တိုက်တွေးဆိုပြီးတော့ဖြစ်ကြလာတယ်လေ
စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်လို့တေဆုံးသူတွေထဲမှာ17နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်တယ်လို့အသက်20ကျော်အရွယ်တွေလည်းပါဝင်ပါတယ်မနေ့ကလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တူတေဆုံးခဲ့ပါသေးတယ်ဒါ့အပြင်ဆန္ဒဖော်ထုတ်သူတွေကိုတင်းဆဲထားတာနဲ့အိမ်ကားတွေနဲ့ပါတိုက်ပြီးဖမ်းဆီးတာတွေလည်းရှိပါတယ်အခုလိုပြစ်ခတ်ဖြိုခွင်းလူတေဆုံးတာတွေဖြစ်နေပေမဲ့မန္တလေးမြို့မှာတော့ဆန္ဒဖော်ထုတ်မှုတွေကိုပုံတရံအမျိုးမျိုးနဲ့ဆက်လက်ပြုလုပ်နေကြပြီးတခြားမြို့ကြီးတွေဖြစ်တဲ့ရန်ကုန်မုံရွာတောင်ကြီးကလေးတဝဲစတဲ့မြို့တွေမှာလည်းဆန္ဒဖော်ထုတ်တာတွေဆက်လက်ပြုလုပ်နေကြပါတယ်ခင်ဗျာ
ဒါကတော့မန္တလေးဘက်ကအခြေအနေကိုကိုဇော်ဝင်းလှိုင်ပြောပြတာပါရန်ကုန်မှာလည်းဒီဆေးရနာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေအပေါ်တပ်တွေရဲ့ဒီပြစ်ခတ်နှိမ်နှင်းမှုကိုရှောင်နိုင်ဖို့အတွက်အာယုံဦးတပိတ်ရွေရှားတပိတ်လမ်းလျှောက်တပိတ်စသဖြင့်ပုံစံမျိုးစုံလုပ်ခဲ့ကြပါတယ်ရန်ကုန်တိုင်းထဲမှာဒီတိုင်းလွန်းချုပ်အသံတိတ်တပိတ်စတင်ဖို့လည်းစီယုံလှုံ့ဆော်နေပါတယ်ရန်ကုန်ကရတဲ့သတင်းကိုတော့မတ်ဆုမွန်ကပြောပြပေးပါအောင်ရှင်
အာဏာသိမ်းစန့်ကျင်လှုပ်ရှားမှုတွေကိုစစ်ကောင်စီကပြစ်ခတ်ဖြိုခွင်းနှိမ်နှင်းတာကြောင့်တည်ဆုံးသွားရသူအရေအတွက်ကမတ်လ22ရက်နေ့အထိဆိုရင်နိုင်ငံတော်မှာလူပေါင်း260ကျော်သွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကထုတ်ပြန်လိုက်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်ခတ်နေတဲ့ကြားကပဲလူငယ်တွေဟာတလန်းဝင်တလန်းထွက်နဲ့နေရောညပါလှည့်လည်ပြီးတပိတ်ကိုဆင်နွှဲနေကြပါတယ်။ကြီးရဲ့ဟေးကြီးရဲ့ဟေးကြီးရဲ့ဟေးကြီးရဲ့ဟေးမတ်လ24ရက်နေ့မှာပြုလုပ်မဲ့ Silent Strikes Campaign ကိုပူပေါင်းပါဝင်ကြဖို့ဒီကနေ့ចောင်းသားတမကများပါဝင်တက်ကြွလှုပ်ရှားသူတွေကစီယုံစော်ဩနေကြတယ်လို့အာယုံဦးတပိတ်လူမဲတပိတ်ဝိညာဉ်တပိတ်စတဲ့တပိတ်ပုံစံပေါင်းစုံနဲ့ဆရာနာရှင်ကိုစန့်ကျင်နေကြဆဲဖြစ်ပါတယ်အတန်တိတ်ဆိတ်ခြင်း Silence တပိတ်ကိုဘလို့ရည်ရွယ်ချက်နဲ့ပြုလုပ်ရပါသလဲဆိုတာကိုတော့တက်ကြွလှုပ်ရှားသူတို့ကအခုလိုပြောပြပါတယ
် Silent Campaign ဆိုတာကကျွန်တော်တို့ဒီတမျိုးလို့ဘယ်သူမှဘယ်သူမှအပြေမထွက်တော့ဘူးဒီတဲ့လူတွေကစီဒီအမ်မလုပ်တဲ့ဝန်ထမ်းတွေနဲ့ဇလန်တွေနဲ့ကျွန်တော်တို့ဒီကောင်တွေပဲကျန်တော့မှာပေါ့ဒီစားတဲ့ကံပေးဆိုတော့ကျွန်တော်တို့ကလည်းလည်း agree ဖြစ်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ထေးရအောင်လည်းကျွန်တော်တို့နားတင်ရမယ်ပြင်ဆင်နေရမယ်နောက်တစ်ချက်ကကြတော့သူတို့ကသူတို့ထေးချုံနိုင်နေပါပြီဆိုတော့သူတို့ကပြကြတာကြကပါဘူးကားတွေပုံမှန်သွားလာနေတယ်လူတွေသူ့ဘာသူလို့လှုပ်ရှားသွားလာနေကြရင်ဆက်ဆက်ပြင်ပေါ့နော်ဘန်ဒီပါပြန်ခုနေကြဆိုးရဲဟာကိုပြကြတာလေသူတို့ကအဲ့ဒါလို့မဟုတ်ပါဘူးဆိုတဲ့ဟာကိုဒီမြို့တကြီးပုံစံမျိုးကျွန်တော်တို့ကပြန်ပြကြတယ်။တရပဲတနေ့ကိစ္စမရှိဘူးပြန်လာ
။လမ်းမတွေပေါ်မှာကားတွေမရှိလူမရှိဆိုင်မဖွင့်ပြည်သူအလုံးအပြင်မထွက်ဖဲနဲ့နေနေကနေပဲတိတ်ဆိတ်ခြင်းတပိတ်ကိုဆင်နွှဲဖို့စော်ဩနေကြတာဖြစ်ပါတယ်။ကြာဆုံးသွားတဲ့သူရဲကောင်းတွေအတွက်ငြိမ်သက်စွာနဲ့တိတ်ဆိတ်ပေးခြင်းနောက်ကုန်ခန်းသွားတဲ့အာရင်တွေကိုပြန်လည်ဖြည့်တင်ခြင်းစစ်သွေးကြွအကြမ်းဖက်အုပ်စုရဲ့ပုံမှန်အတိုင်းပြန်ဖြစ်သွားတယ်ဆိုတာကိုစန့်ကျင်ခြင်းလိုပဲဖြစ်ပါတယ်။နေညာမရွေလက်နက်ကိုင်တွေဘက်ကပြစ်ခတ်နှိမ်နှင်းနေတဲ့ကြားကပဲလူငယ်တွေဟာရရနီးတွေနဲ့ပုံစံမျိုးစုံနဲ့စန့်ကျင်နေကြတာကိုတွေ့ရပါတယ်။စစ်တပ်နဲ့ရဲတွေရဲ့နှိမ်နှင်းပြစ်တက်ဖြိုခွဲမှုကိုရှောင်ရှားနိုင်မှုလူမဲ့သပိတ်တွေပျောက်ကြားစနစ်တွေကိုပြုလုပ်နေရတာလို့တင်ငန်းညို့မြို့နယ်ကတက်ကြွလှုပ်ရှားသူလူငယ်တဦးကပြောပါတယ်။
လက်ရှိမှာကျွန်တော်တို့ဒီလမ်းမကြီးတောက်ဆောင်ကိုစတဲ့နေရာတွေမှာတို့အတားစီတွေအကုန်လုံးဖယ်လိုက်တယ်လေ။ကဲများလို့မို့အတားစီရခရိုက်တာဖြစ်တဲ့အတွက်ကြောင့်မို့တင်းကျပ်မှုတွေအဲ့လိုမျိုးအများများလာဖြစ်တဲ့အတွက်ကျွန်တော်အတက်နိုင်တော့ဒီ face to face ဖြစ်နိုင်တဲ့နေရာမှာကျွန်တော်ရှာတယ်။ရှောင်းတယ်ပေါ့နော်။ရှောင်းပြီးတော့မှကျွန်တော်တို့ဘယ်လိုမှမေးသူတို့ဘယ်လိုမှမြင်မှန်းတက်လို့မရမယ့်နေရာမျိုးလူသူရောက်ဆောင်နေတဲ့အဲ့လိုနေရာမျိုးမှာသွားပြီးတော့ဒီလို campaign မျိုးတွေဒီလိုမျိုးကျွန်တော်တို့က protest လုပ်တဲ့ဟာတွေမှမများဘူးတက်နိုင်ကြချားရနေနဲ့လိုက်ပြီးတော့သူတို့စန့်ချင်နေပါရင်ဆိုတော့ပေါ့နော်အဲ့ဒီဟာမျိုးလိုက်လို့ဒါပြအဲ့တဘောပါပဲဟုတ်ဒီချိန်မှာကကျွန်တော်တို့လူတွေကျွန်တော်တို့လူငယ်မှန်းတက်နိုင်ကြဘသူ့မှာအထူးကဲ့နိုင်ချက်မဖြစ်စေချင်တော့ဘူးမပါစေချင်တော့ဘူးဒီချိန်မှာတခုဖြစ်သွားပြီဆိုလို့ရှိရင်တည်တယ်မပြန်လန့်ရှိတော့မှာမဟုတ်ဘူးလीဆိုတော့အဲ့ကြောင့်မို့လို့ကျွန်တော်တို့ဒီ risk နည်းနိုင်တဲ့နည်းအောင်ကျွန်တော်တို့ဟိုစူးစမ်းပြီးလုပ်နေရပ
ါစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကတော့ရန်ကုန်မြို့ရဲ့လမ်းမတွေနဲ့ရက်ွက်တွေမှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုအင်အားသုံးဖယ်ရှားပြီးတော့ရက်ွက်ကပြည်သူတွေကိုလည်းအတင်းအကျပ်ချင်းချောက်ဖိအားပေးဖယ်ရှားခိုင်းတာတွေလုပ်ခဲ့ပါတယ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကိုစစ်တပ်ကနေအင်အားသုံးနှိပ်ကွပ်ခဲ့လို့ရန်ကုန်တိုင်းအတွင်းမှာဆန္ဒပြမှုကရောပါလာတယ်လို့ဆန္ဒပြသူအင်အားကလည်းနည်းလာပါတယ်ဒါပေမဲ့လို့ကားတွေနဲ့လှည့်ပြီးတော့ကားသပိတ်ဆိုပြီးမနေ့တုန်းကရန်ကုန်မြို့လယ်မှာဆန္ဒပြတာမျိုးရှိခဲ့ပါတယ်မိုးပြန်ပူပေါင်းလွတ်တင်ကြတာမျိုးလူမဲသပိတ်ပုံစံမျိုးပုံစံတစ်တင်နဲ့ကန့်ကွက်ဆန္ဒပြတာမျိုးတွေလည်းပေါ်ပေါက်လာနေပါတယ်ရှင်
ပါစမွန်တင်ပြခဲ့တာပါရှင်အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကဒီချွေပြောင်းလှုပ်သားတွေရဲ့တဲ့င်းကိုပြောပါအောင်မယ်ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလာဝကထိန်းသိမ်းရေးအချုပ်မှဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားမဝင်ချွေပြောင်းအလုပ်သမား490ရဲက400နီးပါးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ပါတယ်ဒါကြောင့်ကိုဗစ်ကူးသရေးအတွက်စီစဉ်ထားတဲ့ဒီယာယီဆေးရုံရှိရာကိုထိုင်းအာဏာပိုင်တွေကပို့ဆောင်ကူးသပေးနေပါတယ်ဒီအကြောင်းအပြည့်အစုံကိုမအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလာဝကထိတ်သိရေးချုပ်မှာဖမ်းဆီးထိတ်သိမ်းခံရတဲ့တရားမဝင်ရွှေပြောင်းလုပ်သမား490တဲက400နီးပါးကိုဗစ်ပိုးတွေ့ရှိခဲ့တာလို့ထိုင်းဆိုရကထုတ်ပြန်ခဲ့ကြောင်းရွှေပြောင်းလုပ်သမားအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဒါမှဒီနေ့ထုတ်ပြန်လာတယ်လို့400နဲ့တူအောင်ဖြစ်တယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံဘန်ကောက်လာဝကအကျဉ်းသက်ကမှထိတ်သိမ်းထားတဲ့ရွှေပြောင်းလို့ပြောတော့ရွှေပြောင်းလို့ဆိုတော့ကျွန်တော်ထင်ပါတယ်မြန်မာပြည်လက်ဖြစ်မှာဖြစ်မှာပေါ့နော်အခိုင်အမာတော့ဖြစ်တော့ဆိုတော့မြန်မာကမ္ဘောဒီးယားလောက်ရှိတယ်ဆိုတော့အကြောင်းကြောင့်တော့ပြမှုပြစ်ဒဏ်ကြောင့်ထိန်းသိမ်းထားတဲ့ပုဂ္ဂိုလ်ပေါ့ပြောမစုံတော့ဒါဟိုကျွန်တော်တို့စစ်ဆီးလို့ကျွန်တော်တို့ကအဖြေထွက်တာပါအဲ့ဒါမစစ်ဆီးရဲ့ဆိုင်းဆီးရက်ကဟိုပတ်စစ်တော့မစစ်ဆီးရဲ့နေရာလက်ရှိကြတဲ့ကြောင့်အမှန်လေကအချမ်းဒီကြရီကထပ်ပြီးစစ်ဆီးမှသူဒီလက်ကိုပြီးပြက်လိုက် ဒီတော့ကြက်လာကြအောင်ရှိပါလား
။လန်ကောင်းမျိုးလဝကထိန်းသိမ်းရေးအချုပ်ခန်းထဲမှာရှိနေတဲ့မူရင်းနိုင်ငံပြန်မှုစောင့်ဆိုင်နေကြတဲ့ပြည်ထောင်ချပြီးသားနိုင်ငံသား1500ကျော်ကိုစစ်ဆင်မှုတွေပြုလုပ်ခဲ့ပြီးအခုလိုတွေ့ရှိခဲ့တာပါ။လဝကရဲချုပ်စွန်ဖုံးချင်တူဝန်ကဒီကနေ့ပြောသွားတာကတော့လဝကထိန်းသိမ်းရေးအချုပ်မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူနိုင်ငံသား363ဦးထဲမှာအမျိုးသား390နဲ့အမျိုးသမီး23ဦးပါဝင်ကြောင်းသတင်းစာရှင်းလင်းပွဲလုပ်သွားပါတယ်။
โดยหน่วยงานที่เกี่ยวข้องเราทำไปอย่างเต็มที่นะครับก็สรุปว่าผู้ต้องกักทั้งหมดเนี่ยนะครับในส่วนที่ส่วนผู้บางเขนเนี่ยมี 1,615 คนนะครับแล้วก็ที่บางเขนมี490
ကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့သက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြတဲ့အကြောင်းနဲ့မကြာခင်ကပ်ရောဂါအခြေအနေတွေကိုထိန်းချုပ်သွားနိုင်မှာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ပိုးတွေ့လူနာ300ကျော်ကိုတော့ဝိဖဝရီရန်စစ်လမ်းမအနီးကအရေးပေါ်ဘလုံးကွဲမှာစောက်ထားတဲ့ယာယီဆေးရုံကိုပို့ဆောင်တော့မှဖြစ်ကြောင်းနဲ့လဝကဦးစီးဌာနကဝန်ထမ်းအားလုံးကိုတော့ကာကွယ်ဆေးထိုးပေးခဲ့ပြီးဖြစ်ကြောင်းလဝကရဲချုပ်ဆွန်ဖွန်ချင်တူဝန်ကရှင်းလင်းပြောဆိုသွားပါတယ်။အခုလိုမျိုးပြီးတော့ပြန်မဲ့နိုင်ငံသားတွေရာနဲ့ချီပြီးကိုဗစ်ကူးစက်ပြန့်ပွားရတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကဝန်ထမ်းတွေအတွက်စိုးရိမ်စရာရှိတာမို့လိုအပ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်နေပြီလို့လည်းဆိုပါတယ်။ပြီးခဲ့တဲ့မတ်လ17ရက်နေ့လောက်ကတည်းကဘန်ကောက်လဝကအချုပ်စခန်းမှာကပ်ရောဂါပိုးရှိတဲ့ရွှေ့ပြောင်းလွတ်သမားတွေကိုစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံမှာကပ်ရောဂါကြောင့်သေဆုံးသူ62ဦးနဲ့ကပ်ရောဂါပိုးကူးစက်သူ28000နီးပါးရှိနေပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးဒုတိယအကြော့ကိုဗစ်ကပ်ဘေးကူးစက်မှုတွေမှာသမုတ်စကွန်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံသားအများအပြားကူးစက်ခံခဲ့ရတာဖြစ်ပါတယ်ရှင
် VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabemise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေမတ်လ23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ချင်းပြည်နယ်မတူပီမြို့ဟာလူဦးရေ4000တောင်မပြည့်တဲ့မြို့တစ်မြို့ဖြစ်ပေမဲ့လက်ရှိအချိန်ထိဆရာနာသိမ့်မှုဆန့်ကျင်ကန့်ကွက်ပြီးတော့ဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေတနည်းမဟုတ်တနည်းနဲ့ရှိနေတော့မယ်လို့ကိုယ်တိုင်ပါဝင်နေသူတယောက်က VOA ကိုပြောပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခံထားတဲ့ကုလသမဂ္ဂအထူးသံတမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးရဲ့လက်ရှိအခြေအနေတွေအကြောင်းကိုတော့အမည်မဖော်လိုတဲ့မျိုးကန်ဆန္ဒပြသူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မတူပီမှာအခုလက်ရှိအခြေအနေတွေကဘယ်လိုရှိနေပါလဲခင်ဗျာ
။လက်ရှိအချိန်ကတော့သူတို့ဟိုညစဉ်ညတိုင်းတော့ဖစ်တဲ့နေဟိုကျင်းတွေအကုန်လုံးနေရာမြုပ်သွင်းပါပေါ့နော်နေရာနှံ့ချထားတာတော့ရှိပါတယ်ဟုတ်။အော်အရင်ကလူငယ်၄ယောက်ဖမ်းတယ်နောက်နေ့၁ယောက်ဖမ်းတယ်အခုနောက်ပိုင်းတော့မရှိတော့ပါဘူးဟုတ်လည်းလည်းဖယ်ချင်းကြည့်တော့
ဆိုတော့ဟိုဆန္ဒပြပွဲတွေကရောအခုရှိနေပါသေးလား
အဲ့တော့ဟိုဒီလိုမျိုးနမပေါ်ထွက်ပြီးတော့ဆန္ဒပြတာတော့မရှိတော့ဘူးဒါပေမဲ့တော့ပျောက်ကြားစနစ်ပုံစံမျိုးပေါ့နော်ရက်ကွက်လိုက်အဲ့လိုမျိုးဆန္ဒပြတာလို့ပြောညမှာအဲ့ဟိုလိုက်ကတည်းကအလူမျိုးတွေထမင်းတိုက်ပွဲတို့ဟိုဟိုဆန္ဒပြပွဲပေါ့နော်အဲ့လိုမျိုးစိုက်ပိတ်ဟိုတပိတ်တို့အဲ့လိုမျိုးတွေတော့တောက်လျှောက်လို့ဖြစ်ပါရဲ့ဟုတ်
ဟုတ်ကဲ့
ဆိုတော့ဒီစစ်တပ်နဲ့ရဲကနေပြီးတော့သူတို့ဖြိုခွဲတာကရောဘယ်လောက်ပြင်းထန်ထန်ဖြစ်ခဲ့ပါလဲ။အော်လက်ဆက်ရှိတဲ့ဘဝလက်ဆက်ရှိအနေမှာကျွန်တော်နောက်ဆုံးမှာနော်ပထမဆုံးနဲ့နောက်ဆုံးအနေမှာကျွန်တော်ဖြိုခွဲရမြင့်ရိုးဘုံနေကြည့်တယ်ပြီးတော့ကျွန်တော်နံပါတ်2နေနဲ့လိုက်ရိုက်တယ်ပေါ့နော်။အဲ့ဒါကြီးရှိတယ်။ဒါမဲ့အဲ့ဒီတော့ကဖမ်းခံတာတော့မရှိဘူး။ဟိုအဲ့
show မှာတော့ဒီလူလူတွေတန်းအကြီးကျယ်ရတာဟိုတည်ဆုံတာမျိုးတော့မရှိခဲ့ဘူးပေါ့နော
်မရှိဘူးဟုတ
်အဖမ်းခံထားရတာကိုအခုချိန်ထိဆိုရင်ဘယ်လောက်ထိများရှိနေပါပြီလဲ
အဖမ်းခံတာတော့9ယောက်ရှိတယ်ဒါမဲ့သူတို့တော့ဒီဟာလူကြီးတွေပဲနော်ဒါလက်မလက်ပါရေးပြတာတိုင်းဆရာတွေကပြန်ပြီးတော့ဟိုတည်ဆုံပြီးတော့သင်ဟိုင်းပြီးတော့ပြန်လွတ်ပြေးပါလေဟိုတည့်ရတည့်ရလိုက်သူတို့ဟိုထုတ်ထားပြီးတော့သူပြန်ဆက်ပြေးပါလေ
โอเคဒီနောက်တစ်ခါဒီအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှု CDM ပေါ့ CDM လှုပ်ရှားမှုကရောအဲ့ဒီမတူဘီဘက်မှာဘလောက်ထိအောင်မြင်ရှိနေပါလဲခင်ဗျာ
ဘာလို့ဒီတော့ဒီဆက်နေရနေချိပေါ့မတ်လ7ရနေချိစီဂျော်ဒီတာကောက်တဲ့ဟိုအရာဆိုတော့6900ခိုင်လုံးထိတော့အောင်မြင်မှုရှိပါတယ်ဟု
တ်အခုအချိန်ထိလည်းပဲဒီ CDM လှုပ်ရှားမှုကသွားနေတော့ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့တော့ဒီပညာရေးတွေတော့လည်းလို့ဆက်ပြန်ကြုံဒီအတူဝင်လာတယ်လည်းရှိသေးတယ်ဒါတချို့ဆိုတော့ပြန်ထွက်တဲ့ဌာနတွေလည်းတယောက်ဆက်နှစ်ယောက်ဆက်အဲ့လိုမျိုးတွေတော့ရှိပါတယ်ဒါမှပြန်ပြအနေနဲ့ဆိုတော့လည်းလို့ဆက်ကြုံ6900ခန့်လုံးပြီးတော့ရှိပါတယ
်ဟုတ်ကဲ့ဆိုတော့မျိုးပေါ်မှာဒီအုပ်ချုပ်ရေးရန်တရားပေါ့နော်လုပ်ငန်းလည်ပတ်နေတာမျိုးတွေရှိနေပြီလား
အော်ဟုတ်ကဲ့ဒီအုပ်ချုပ်ရေးရန်တရားတော်များများတော့ဒီမှာအဲတော့မြို့မြေခရိုင်ဆိုပြီးတော့ရှိရဲဒီဟိုဝန်ထမ်းရာပြ40တော်ရှိရဲအဲ့ထဲမှာဟိုစီရဝင်မဲ့ဝန်ထမ်းဆို54ယောက်ပဲရှိရဲ55ယောက်ပေါ့နော်ဒါအရာခိုင်လုံးနဲ့အနေနဲ့ဆိုတော့39ယောက်ခိုင်လုံးလောက်ပဲရှိပါတယ်ဟုတ်ဒါကြောင့်ဒီမှာနည်းနည်းဒီခရုတ်ပိုင်းမှာကြာစီရဝင်မဲ့အပိုင်းကအားနည်းမှုရှိရဲပြီးတော့အခု39ယောက်ခိုင်လုံးလောက်အကုန်လုံးဟိုလာကြီးရဆိုင်ခရပြီအလောကနေရဆလာဘူးပေါ့ဝန်ထမ်းဟုတ်
ဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာတရင်နေကြတာကဒီချင်းပြည်နယ်ဘက်ကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတော်တော်များများရှိတယ်လို့ကျွန်တော်တို့တရင်နေမှာတွေ့ရတယ်အဲ့ဒီဘက်ကထွက်ပြေးသွားတဲ့လူတွေနဲ့လည်းပဲကျွန်တော်တို့ဟိုအင်တာဗျူးလုပ်ထားတာတွေပါလေကျွန်တော်တို့ရှိခဲ့တွေ့ရတယ်ပေါ့နော်မတူပီကနေပြီးတော့ရောအဲ့လိုအိန္ဒိယဘက်ကိုထွက်ပြေးတာလို့ပါလို့ရှိပါသေးလား
ဟုတ်ကဲ့ရှိရဲ့တော့ရာယီလောလောဆယ်တော့စီးဆက်မှန်းချေဆက်အယောက်90ကျော်တော့ရှိသွားပြီဒါတော့အတိတ်ကတော့မိတက်ရဲ့ပြီးတော့ညီမလေးရဲ့ရက်တပ်ပွဲဝင်နေပါလေဒါသူတို့ကရောင်းရယ်သူက50ကျော်လောက်ရှိမယ်ဟုတ်ကဲ့ဒီကလည်းပေါ့ဒါသူတို့ရက်တပ်ပွဲနဲ့မိတက်တပ်ပွဲဝင်နေပေါ့ဒါပြီးတော့ကျောင်းမဲ့ဝန်ထမ်းတွေလည်းရှိရဲ့ဒါတချို့ဆိုတော့သူဖွင့်လိုက်လို့ပြီးပြီးတော့ကျေးဇူးတင်ပါတယ်အိန္ဒိယရောက်တဲ့အပေါ်ရေလည်းရှိတယ်။ကျော်ခက်မဲလာတော့90ကျော်လည်းရှိမှဖြစ်နေဟုတ
်။ဒီ90ကျော်ကျော်ဆိုတာကခုနပြောတဲ့ရဲတပ်ဖွဲ့မိသက်တပ်ဖွဲ့အပြင်တခြားလူတွေပါပါတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့ War အဖွဲ့မှပါတဲ့လူတွေပြီးတော့ CDM လို့ပြီးတော့ဘယ်လိုသူတို့အစိုးရင်လည်းရှိရပေါ့တချို့ဆိုတော့အလိုမျိုးမိသားစုလိုက်မဖြစ်သေးသွားရတဲ့တာတွေလည်းတိုးဆောင်သွားတာရှိတယ်ဟုတ်။
ခုနကတော့ပြောရတာလေးပူရှင်းအောင်လို့ခုနပြောတဲ့အရေးအတွက်အဲမှာဒီရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်အရေးအတွက်ကဘယ်လောက်လောက်ရှိမယ်လို့ခန့်မှန်းပါလဲ
။ဟုတ်ကဲ့။ဒါရဲတပ်တပ်ဖွဲ့ရောတော့ဒီတမျိုးလည်းလုံးဆိုရင်တော့လာလည်းဒီမှာရှိရရဲတပ်ဖွဲ့မဆက်လို့ရဒီဟိုမြို့ဒီမတူမြို့မှာရှိရတယ်အကုန်လုံးပေါင်းမယ်ဆိုတော့ဟုတ်တယ်32ရဲအဲ့မတ်တက်ဆိုတော့ last moment ရောက်ရှိနေအာရတဲ့ပေါ်နေဆိုတော့ဒီမတ်ဘီမြုံနေအနေဒီလောလောဆယ်ဟိုအိန္ဒိယဘက်ကအကုန်လုံးသူတို့အရတခါတည်းထွက်ပြေးသွားပြီဟုတ်
မတူပီတမျိုးနေတဲ့ကိုပဲခုနရတဲ့ဖွဲ့ဝင်ရှိတွက်က50ကျော်အိန္ဒိယဘက်ကိုထွက်သွားတာပေါ့
ဟုတ်ဟုတ်ဟိုလန်လန်ပြရတော့သူတို့ပြောတာတော့26ယောက်ရှိတယ်လို့ပြောတယ်အဲ့ဒီရတဲ့ဖွဲ့ကတည်းအဲ့ဒီထဲမှာ22ယောက်ဟာကိုအဲ့တော့ CDM လို့ကြားရတော့ CDM လို့ပြီးတော့အိန္ဒိယကိုတခါလေးနဲ့သူတို့တင်းဆောင်သွားတယ်ဟုတ်
အဲ့တော့နောက်ကျန်တဲ့အခြေအတွက်ကရောဘယ်မျိုးတွေရလဲ ဆိုတော့ဒီမျိုးလူတူပေါ့လေမျိုးရဲ့တာမန်လူတူပေါ့လားနေရင်တော့ဆိုရင်နေတူပါဆန္ဒပြပေါ်တွေရှိခဲ့မယ်လက်မောက်တဲ့ဆန္ဒပြတာတွေရှိမယ်အခုဆိုလည်းပဲပျောက်ကြားဆန္ဒပြတာတွေခုနောက်လူအတန်းတိတ်ဆန္ဒပြတာလို့ဟလာညဘက်ဒီမှာညသဘေလောက်တာတို့အဲ့ဒါမျိုးတွေရှိတယ်ဆိုတော့မျိုးလူတူရဲ့ဒီဆန္ဒပြပေါ်တွေပေါ့ထောက်ခံမှုကရောဘယ်လိုရှိပါလဲ
အချင်းတွေကဒီကနည်းနည်းရေနောကချက်ချင်းတွေပေါ့ဒါအသက်ကြီးပိုင်းလို့ဆိုနည်းနည်းအစိုးရလာရရှိရတယ်ဒါတော့အမှန်တမ်းပေါ့နော်သူတို့ကဟိုသူတို့ဆန္ဒပြပြချင်တော့ဒီတိုင်းရေနေချင်တာပေါ့ဒါပေမဲ့လူတွေကတော့တော်တော်များများလူရင်းချမ်းတာဟိုသူတို့လက်မခံဘူးလက်မခံတော့သူတို့ကရရနည်းတဲ့သူတို့မိသားစုပေါ့တော့ဆန္ဒပေါ်ထုတ်လိုက်ကြပါတယ်ဟုတ်
โอเคနောက်ကျွန်တော်သိထားတာတစ်ခုကအခုဒီပြည်တော်စုလွှတ်တော်ကိုစားပြုကော်မတီပေါ့ CRPH ကနေပြီးတော့ကုလသမဂ္ဂအထူးတန်တမန်အဖြစ်ခန့်ထားတယ်ဒေါက်တာဆာဆာကမတူပီစာတိလို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ပါတယ်ဟုတ်မတူပီလို့လည်းခင်ဗျာလည်းပြီးလို့ဟောစားကြည့်ပါဟုတ်
โอเคဆိုတော့ဒေါက်တာဆာဆာနဲ့ပတ်သက်ပြီးတော့ရောဒီမတူပီမှာရှိနေတဲ့လူတွေရဲ့အမြင်သဘောထားကဘယ
ယုံကြည်ပါတယ်တက္ကသိုလ်ပေါ်မှာပေါ့နော်သူ့ဟိုနိုင်ငံတကာမှာလှုပ်ဆောင်ဖို့ပေါ့ကြအကုန်လုံးမျော်လင့်ချက်အကုန်လုံးရှိကြပါတယ်ဟုတ
်စစ်ဒေါက်တာဆာဆာကိုဘယ်လိုသူတို့ကနားလည်ထားကြပါတယ်မျော်လင့်ကြတယ်ယုံကြည်ကြတယ်ဆိုတော့
ဟုတ်ကဲ့ဒီအခုလှုပ်ဆောင်နေတဲ့ပုံမှာသူစွမ်းဆောင်နိုင်တယ်လို့ယုံကြည်ကြပါတယ်ဟုတ်
ဟုတ်ကဲ့ဟုတ်ပြီတော့ဒီမတူပီအပြင်မတူပီအနီးနားပတ်ဝန်းကျင်ဒေသတွေနောက်ချင်းပြည်နယ်ရဲ့တခြားဒေသတွေအခြေအနေကိုရောဘာတွေများသိထားပါလဲ
ဟုတ်ကဲ့လောလောဆယ်ပြောအခြေအနေနည်းနည်းဒီလူကိုကိုရဲ့ချက်တဲ့ပုံမှာတော့ကျွန်တော်နည်းနည်းအားနေတာတော့ရှိတယ်တခြားမြို့နယ်တွေနဲ့ဟိုကိုရဲ့ချက်တာနည်းနည်းကျွန်တော်အားနေမှုရှိရဲ့အင်တာနက်လိုင်းလည်းမရတော့ဘူးဆိုတော့ဒါကျွန်တော်တခြားမြို့နယ်တော့အဲ့လိုမျိုးဟိုချက်ဆက်တာမရှိဘူးခင်ဗ
ျဆိုတော့လက်ရှိမှာဒီမြို့ပေါ်မှာရဲက CDM လုတ်တက်လူတွေပါတယ်ဆိုတော့ရဲအင်အားကရောထပ်ဖြည့်ထားတာရှိပါလား
အဲရဲအင်အားတော့ထပ်မထပ်ဖြည့်တာတော့ပြီးသေးရသေးဒါပေမဲ့စစ်ပတ်တော့ထပ်ဟိုဘလောဝမြို့နယ်ဖက်နေလဲမနေ့ကတော့စစ်ဟိုစစ်ကားမရှိပေါ့နော်မရှိမပြန်ပြီးရဲအားဖြည့်ရတော့ပြန်လို့ရပါမယ်ဟုတ်
ဟုတ်ကဲ့လက်ရှိမှာဆိုရင်မြို့ပေါ်မှာစစ်တပ်အင်အားချထားတာရေတွေဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
ဟိုကျွန်တော်အတိအကျမြို့ပေါ်မှာတော့ဟို100ကျော်တော့ရှိနေတယ်လေသူတိုက်ရင်းထဲမှာဘယ်လောက်အားရှိမလဲတိုက်ရင်းဆိုရနေမှာဒီခလာရ140နဲ့ခမာရ304ရှိရပြီးတော့ဟိုဒီမတူပြီးအခြေချပြပြဟာရုံးရှိတယ်ဆိုတော့အဲ့ဒီတက်တဲမှာတော့အားဘယ်လောက်လောက်ရှိမလဲကျွန်တော်ခန့်မှန်းလို့မရဘူးဒါပေမဲ့ဒီကျွန်တော်ဘုံတလာခမ်းမဆောင်မှာတက်ချထားတာရှိရပြီးတော့ဆေးကိုဝင်ထဲမှာတက်ချထားတာရှိရဟုတ်တရားတော့ကြော်မယ်ထင်တယ်ဟုတ်ဦးရတော့
ဟုတ်ကဲ့ခင်ဗျဆိုတော့အခုကအလားပျောက်ကြားဆန္ဒပြပွဲတွေရှိတယ်တက်ရင်ရလည်းပဲတူပြီးချထားတယ်ဆိုတဲ့အခါကျတော့ကိုယ်တိုင်လုံနေသူတယောက်အနေနဲ့ဒီလှုပ်ရှားမှုပေါ့နော်ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေနောက်အလားတောက်ဆူနေတာတွေအောင်မြင်မလားအောင်မြင်မှုရမလားဟလားကိုလူကျင်တာဖြစ်လာမယ်တိုင်းပြည်ပြန်ပြီးတော့အပြောင်းအလဲဖြစ်သွားမယ်လို့အဲ့ဒီလိုယုံကြည်ပါသလားမျှော်လင့်ပါသလားခင်ဗျဟ
ုတ်ကဲ့ကျွန်တော်အတရားခိုင်တော့ပြီးွားယုံကြည်ပါတယ်ဒါကြောင့်ဒီမရရတဲ့မျိုးရဲ့တွန်းလာမယ်ဆိုတော့ကျွန်တော်လူချင်းနဲ့ပန်းတိုင်ရောက်မယ်လို့ဟုတ်ပြောလင့်ပါတယ
်ဒီတခြားမျိုးပြန်ပေါ်တော့ကျွန်တော်မျိုးပြန်လို့ပြောတာကတော့ချင်းကတော်မွန်ဒေတာတခုဖြစ်တယ်ဆိုတဲ့အခါကျတော့ဒီမျိုးပြန်ဒေတာတွေမှာဖြစ်နေတဲ့ဟာတွေနဲ့ပတ်သက်လို့တည်င်းနေရနေပါရလားဘာတွေဖြစ်နေကြလဲဥပမာဆိုကြပါစို့ကျွန်တော်တို့မန္တလေးမှာရန်ကုန်မှာဟလာတခြားမကွေးမုံရွာစသဖြင့်အဲ့လိုနေရာတွေမှာဖြစ်နေတာ ਨੇ ပတ်သက်လို့ရောဟိုတည်နေရပါခင်ဗျဟ
ုတ်ကဲ့ကျောင်းဟိုမန္တလေးရန်ကုန်မှာရှိရတဲ့ချင်းနေနဲ့ဖုန်းအခြေဆက်တော့ရှိပါတယ်ဒါသူတို့ဆရာနေတစ်ဆင့်ကအဲ့လိုမျိုးကြတယ်ကျောင်းတစ်ခါလေးကြိုက်တော့ရေဒီယိုနဲ့နားထောင်ပြီးတော့ကြားရတာတွေလည်းရှိပါတယ်ဟုတ်
ရေဒီယိုဆိုတော့ဘယ်လိုသတင်းဌာနတွေကိုနားထောင်တာပါလဲခင်ဗျ Radio ga yo ari ma kaung kaung na thong lu ya ba da la radio line mi ba da la kya
mi ba de ho ya ba de
so lo aku wa ga internet ga a mya phin phat tha khan ya de so lo lu du ye tadin a che le ya ni de adika tadin yin mit di ga blu niya ri ga ni tadin a che le ya ni da ba le
o do da di myo wa lo do mu di myo wa chin chin le lu pyo ya ma ba no da tyaung ne tyaung kaung long ti ni ye so a cho
ဖုန်းလိုနဲ့ပဲတယောက်ပြီးတယောက်အဲ့လိုမျိုးတရင်ပေးရတော့အဲ့လိုမျိုးရှိရပြီးတော့လူချင်းပေးရချင်းပြောတာအဲ့လိုမျိုးကြီးဒါတိကရှိပါရဲ့ဟုတ်နိုင်ငံတွင်းတခြားဒေသတွေမှာဖြစ်တဲ့နေတဲ့အခြေအနေတွေကိုကရေဒီယိုကတဆင့်သိရတာလားဒါမှမဟုတ်ရင်တခြားဒေသတွေကိုဖုန်းဆက်မေးပြီးတော့မှသိရတာပါလား
ကျွန်တော်ကတော့ဖုန်းနဲ့အရင်ဆက်တယ်ပြီးတော့ညနေပိုင်းတွေမှာကျွန်တော်ရေဒီယိုနားထောင်ဖြစ
ဒီပါမှာဘယ်လိုမျိုးသတင်းတွေဆက်နေပြီးဒီပါမှာဘယ်လိုမျိုးအခြေအနေရှိရဆိုတာဖုန်းနဲ့ပဲတို့အရင်ဖုန်းမိတာအဲ့လိုမျိုးရှိပါတယ်ဟုတ်ကဲ့ပါခင်ဗျာဖြေဆိုပြီးတာသူပဲကျေးဇူးတင်ပါတယ်ဘေးရန်ဒရယ်ကင်းပါစေခင်ဗျာဟုတ်
အာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒါကတော့မတူပီမျိုးရဲ့ဒီလက်ရှိအခြေအနေတွေအကြောင်းကိုအမြင်မဖော်လို့တဲ့မျိုးကန်စန္ဒပြသူကိုကိုကြော်ကြော်သိန
Mala Nasat Donya Ingani Nabet Dre, Vio Ega Titare, Yamananga, Saya Chini Rigo, Pianbido, Piopia Mesuye, Nangano Daminga Dong San Sujigo, American Dollar, Chow Dine, Academy Shui Kunambegda, Begate, Elo, Jango Dai Winji Jo, Upio Mindenye, Trasutare Video Go, Anna Dintare Ochoe Gansi, the Denza Chinewe Madikini Piada Gabare, Brahida Pepide Dokin G Foundation Ha. Dong San Suji Miana Lujin Dre Dwet, Niagan Kupchede, Upio Mendinga, Video Rema Biosu Tabare. Dokinji Foundation and Dre, Ancham Ying, Nayamu Gaisari, Thunin, Sawyer Bigger the Do, Shui Dollar Awit, Sata Drigo, Tukurai Dong San Suji go bigger, Lule Su Tabare. Dong San Suji Gui Gurabe Dondong, Badi Alnayan Drebet Dondong, Dokinji Foundation and Drebet Dondong, Luadalu Domba Subido, Shui Net Dolang Rigo, Tukurai Bigger, Lu Upio Mendinga Biosu Tabare. Nebula Malode at the Nizashin and Wemma, the Sana Pia de Ribaga, Jampado, Daga Pia Ravalo, Pioni Bime, Pika Kayalo, they sung to other Ridema, Sana Pia de Mahode, at Tampa Pi did a cling area, Bawinibare. Tineva Mandalim Yuma, Dadri Picalo, they sung to lay out Tega, they sung to Diaha, at that corner near you and make cling a Pipare, in Emani in a Pican Kayarava. A Hulum, your Mandalima, dear by Pika Kayalo, they sung to Ridema, at that session him a Pi did a cling area, Bawinidava. Many Runga lady at that salini as well, Lunga di Alte so mare, Mandalim Yain and I got Luni in Rigo, Dinna Nirunga, Picamu Dremma, the net team and they so get it, Eddie Sage or Del, go to know our Aduba Kanagura, Dickeneva Pilo Barre. A column you say not, then Hadriga, Nini be may say a nation send his sanjin ye, send up Yaklo Shamuri will be the saloni barre, Jango Muma so ye, Mene Ion dead shame, Yakenega, Ion Utapego, look head Javare. Jangong Dai and Dwayne attended the Pego Napanga Sabi, Lopo Dress or Omurile Shibare, the Chainem Habe, City Madlo, Sanjiri, a bar of Wendy, CYA Long and Rom Yamaga, Manapian Bay Melo at the Bay Topian Tajabare, Anna Bandrigaro, Napian Boma, Bian Trajabo Dread, the Kalungani, Lojabo Dread, Libero Onirello, Jangong Yoganriga, Biopia Jabare, Mandalim Yumale, Dignam and the Bainega, the Bait Sajang in Yozo, the Lanch out Chita Biro, Sanda Piajabare. တခါမြန်မာနိုင်ငံထဲမှာရှိတဲ့ဒီမြို့တော်တော်များများမှာလည်းပုံစံမျိုးစုံနဲ့တပိတ်စင်တွေကိုဆင်နွှဲခဲ့ပါတယ်အခုလိုမျိုးလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေပေါ်မှာအင်မတန်စိုးရိမ်ပူပန်နေဆိုပြီးတော့တရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးမှုအတွင်းမှာပြောကြားခဲ့ကြပါတယ်ရှင် VOA အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေတုံးသက်ချက်တွေကိုထုတ်လွှင့်ပေးနေတာပါ။VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါရှင်။
This program has come to